Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်ဇွန်လ19ရက်တနင်္လာနေ့ညပိုင်း 9:20 အထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ24 25 51နဲ့လိုင်းလမီတာ190ရိုကနေတိုက်ထုတ်လွှင့်နေပါပြီရှင်။ကျွန်မနန်းလောက်ပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာပါရှင်ကျမခင်မြွှေထွေးပါဗြိတိန်နိုင်ငံလန်ဒန်မြို့ကဗလီတစ်ခုရဲ့အပြင်ဘက်မှာဒီကနေ့အစောပိုင်းတုန်းကလမ်းသွားလမ်းလာတွေကိုဗန်ကားတစ်စင်းနဲ့ဝင်တိုက်လို့လူဆယောက်ဒဏ်ရာရခဲ့တဲ့ဖြစ်ရဟာမွတ်စလင်တွေကိုတိုက်ခိုက်တာဖြစ်တယ်ဆိုတာအတော်လေးထင်ရှားတယ်လို့လန်ဒန်မြို့တော်ရဲမင်းကြီးကပြောပါတယ်ဥရောပသမဂ္ဂ EU တွေကနေဗြိတိန်နိုင်ငံခွဲထွက်မဲ့ရှုပ်ထွေးလာတဲ့လုပ်ငန်းစဉ်တွေစတင်မှုအတွက် EU နဲ့ဗြိတိန်ခေါင်းဆောင်တွေဒီကနေ့ဘရက်ဆယ်မြို့မှာတွေ့ဆုံနေပါတယ်နောက်ကဘာတဝမ်းစစ်ပွဲတွေအကြမ်းဖက်မှုတွေနဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေကြောင့်ပြည်တွင်းအိုးအိမ်ဆုတ်ခွာထွက်ပြေးရသူတွေနောက်နေဆက်ဖြတ်ကျော်ထွက်ပြေးရတဲ့ဒုက္ခသည်တွေရဲ့အရေးအထွက်ဟာထူးထူးခြားခြားကိုပိုပြီးများလာတယ်လို့ UNHCR ကပြောပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့အတူပြောပြပေးသွားပါမယ်ရှင
်ကောင်းပါပြီရှင်ပြင်စမအကြိမ်လူအခွင့်ရေးလူကုန်တိုက်ခါနိုင်ငံတကာရုပ်ရှင်ပွဲတော်စုပေပွဲကိုရန်ကုန်မြို့မှာကျင်းပတာမှာ VOA စုကိုလည်းပေးအပ်ချီးမြှင့်ခဲ့ပါတယ်
အဲ့ဒါကဒီစနစ်ကတကယ်တမ်းထားလို့ရှိရင်အမျိုးသမီးတွေအတွက်ကိုစိတ်သက်သာဝင်မှုအမှတ်တွေညှင်းထားတယ်ဆိုတာအရာဒါတာတမင်ခွဲခြားထားတဲ့ဟို
မမြတ် VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းပါရှင်အပြည့်စုံကိုတော့မကြခင်ကြာမှာပါတာအပြင်ဒီကနေ့ဇွန်လ19ရက်နေ့မှာကြောက်တဲ့ပဋိပက္ခဖြစ်စဉ်အတွင်းအမျိုးသမီးများအပေါ်လိမ့်ပိုင်းဆိုင်ရာအကြမ်းဖက်မှုများအပြည့်တက်ဖယ်ရှားရေးအပြည့်ပြည့်ဆိုင်ရာနေလှုံ့ဆော်မှုအကြောင်းနဲ့တရုတ်နိုင်ငံနဲ့ကုန်သွယ်နေကြတဲ့မြန်မာနိုင်ငံသားတွေရဲ့တရုတ်ဗန်တွေမှာထားရှိတဲ့ဗန်စင်တွေကိုစီးစစ်ဖို့အတွက်ဆိုပြီး3လကြာဆိုင်ငံ့ထားမဲ့တဲ့ရင်တွေကိုတင်ပြသွားမှာပါဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ဖို့ရှိပါတယ်ခုတော့ဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့ရင်တွေကိုမှခင်ပြွတွေနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်
ဗြိတိန်နိုင်ငံလန်ဒန်မြို့ကဗလီတစ်ခုရဲ့အပြင်ဘက်မှာဒီကနေ့အစောပိုင်းတုန်းကလမ်းသွားလမ်းလာတွေကိုဗန်ကားတစ်စင်းကဝင်တိုက်လို့လူဆယ်ယောက်ဒဏ်ရာရခဲ့တဲ့ဖြစ်ရဟာမွတ်စလင်တွေကိုတိုက်ခိုက်တာဖြစ်တယ်ဆိုတာတော်လေးထင်ရှားတယ်လို့လန်ဒန်မြို့တော်ရဲမင်းကြီးကပြောပါရယ်စစ်ရုံတင်ထားတဲ့လူတချို့ရှိနေပြီးတော့အခုတိုက်ခိုက်မှုကိုအကြမ်းဖက်ဝါဒဆွဲလို့ရဖြစ်နေစုံစမ်းစစ်ဆေးနေတဲ့အကြောင်းနဲ့ဒီဖြစ်ရကြောင့်ဒီအဲ့ဒီဒေသတဝိုက်မှာရောတိုင်းပြည်တစ်ဝန်းလုံးမှာပါတုံလုံးခြောက်ခြားရတယ်လို့လန်ဒန်မြို့တော်နဲ့ဒီမြို့ဝန်ကျင်ဆိုင်ရာရဲမင်းကြီးCressy the Dick ကသတင်းတောက်တွေကိုဒီကနေ့ပြောပါရယ်ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကလည်းအခုဖြစ်ရဟာမွတ်စလင်တွေဝှေ့ပြုတဲ့နေရာအနီးမှာတိုက်ခိုက်တာဖြစ်တယ်လို့ပြောဆိုခဲ့တယ်လို့လန်ဒန်မြို့တော်ဝန်စာဒစ်ခန်းကလည်းဂျာဟာလန်ဒန်မြို့ကြီးကိုဆူဆူဝါးဝါးတိုက်ခိုက်လိုက်တာပဲလို့ဆိုပါရယ်လန်ဒန်မြို့မြောက်ဘက်မှာအခုဖြစ်ရဖြစ်ပွားတဲ့အချိန်အဲ့ဒီနေရာမှာလူတယောက်သေဆုံးသွားတာနဲ့ပတ်သက်ပြီးတော့လည်းအဲ့ဒီသေဆုံးသူနဲ့ဆိုင်တဲ့ဆေးဘက်ဆိုင်ရာစစ်ဆေးမှုတွေလှုပ်ဆောင်နေပြီးအခုတိုက်ခိုက်မှုနဲ့အဲ့ဒီလူသေဆုံးမှုဆက်ဆက်မှုရှိမရှိပြောဖို့ကတော့အချိန်စောနေသေးတယ်လို့အချက်ဖက်လှုပ်ရှားမှုတံပြန်ချေမှုရေးဆိုင်ရာအကြီးအကဲတာဝန်ရှိသူတဦးဖြစ်တဲ့ဒုတိယလက်ထောက်ကော်မရှင်နာမင်းနီယယ်ဘတ်စုကရှင်းလင်းပြောဆိုပါရယ်အခင်းဖြစ်ပွားတဲ့နေရာမှာလူတွေဝိုင်းဝန်းဖမ်းဆီးနှာကိုခံလိုက်ရတဲ့အသက်48နှစ်အရွယ်ဒီဗန်ကားကိုမောင်းလာတဲ့သူကတော့ရဲတပ်ဖွဲ့ကထိန်းသိမ်းထားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါရယ်ရှင
်ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံနှုတ်ထွက်တဲ့ဒီရှုပ်ထွေးလာတဲ့ဆွေးနွေးမှုလုပ်ငန်းစဉ်တွေစတင်မှုအတွက်ဗြိတိန်နဲ့ဥရောပသမဂ္ဂကိုယ်စားလှယ်အဖွဲ့တွေဘရက်ဆယ်မြို့မှာဒီကနေ့တွေ့ဆုံကြပါရယ်ဥရောပကနေနှုတ်ထွက်မထွက်ဆိုတာနဲ့ပတ်သက်ပြီးဗြိတိန်နိုင်ငံမဲခွဲကြတာမှာနှုတ်ထွက်မဲ့ဘက်ကကတ်ပြီးတော့အနိုင်ရခဲ့ပြီးတဲ့နောက်တစ်နှစ်အကြာမှာအခုလိုဆွေးနွေးမှုတွေစတင်လာတာပါဗြိတိန်နဲ့ဥရောပသမဂ္ဂအနေနဲ့သဘောတူညီမှုရပြီးကျန်တဲ့ EU နိုင်ငံပါလီမန်တွေကအတည်ပြုနိုင်မှုအတွေ့2019ခုနှစ်မတ်လအကုန်အထိဆွေးနွေးဖို့အချိန်ရမှာဖြစ်ပါတယ်ဗြိတိန်ဘက်ကတော့ဒီဆွေးနွေးပွဲကိုအပြုသဘောဆောင်တဲ့ဘက်ကနေစတင်ဆွေးနွေးနေပြီးအချင်းချင်းတွေးကြတာထက်ပိုညီညွတ်ဖို့ဖြစ်တယ်လို့ဗြိတိန်ဥဆောင်ဆွေးနွေးသူ David Davis ကပြောပါတယ် EU ကနေဥဆောင်ဆွေးနွေးသူ Michel Barnier ကတော့ EU ကနေဗြိတိန်နှုတ်ထွက်သွားလို့ဖြစ်လာတဲ့မေးရမှုတွေကိုရှင်းရှင်းလင်းလင်းလုပ်ဖို့ကသူ့ရဲ့ဦးစားပေးဖြစ်တယ်လို့ပြောလိုက်ပါတယ်ဆွေးဆက်ဆွေးနွေးသူတွေအနေနဲ့ဗြိတိန်နဲ့ EU နိုင်ငံတွေကြားခီးတော်လာခွင့်စီမင်းစည်းကမ်းတွေကုန်သွယ်ရေးသဘောတူညီချက်တွေနဲ့ဗြိတိန်မှနေနေကြတဲ့ EU နိုင်ငံသားတန်ပေါင်းများစွာနဲ့ EU နိုင်ငံတွေမှနေနေကြတဲ့ဗြိတိန်နိုင်ငံသားတွေရဲ့အခွင့်အရေးတွေစတဲ့ကိစ္စရပ်တွေကိုဆုံးဖြတ်သွားမှာဖြစ်ပါတယ်ခင်ဗျာ
ပြည်ထောင်နိုင်ငံမှာတင်းငွေနေကကျင်းပတဲ့ဒုတိယနဲ့နောက်ဆုံးအကြော်ရွေးကောက်ပွဲမှာလွတ်တော်နေရ60နေရာကိုပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ရဲ့ပါတီနဲ့သူ့ရဲ့မဟာမိတ်တွေကအနိုင်ရလိုက်တာကြောင့်လွတ်တော်မှာအများစုလွှမ်းမိုးထားနိုင်တော့မှာဖြစ်ပါတယ်။ဒီလွတ်တော်နေရ959နေရာမှာမက်ခရွန်ရဲ့ဗဟိုဝါဒီ Republic on the Move ပါတီက308နေရာကိုအနိုင်ရလိုက်တာဖြစ်ပြီးတော့ ဒီမဟာမိတ် Modern Party က42နေရာအနိုင်ရလိုက်ကြပါတဟာသမ္မတတာဝန်စတင်ထမ်းဆောင်တာတစ်လလောက်သာရှိသေးတဲ့ Macron အတွက်တိုင်းပြည်အတွင်းကတင်းကျပ်တဲ့အလို့သမားဥပဒေတွေနဲ့ယိုယွင်းလာနေတဲ့လူမှုဖူလုံရေးစနစ်ပြည်ပြင်ပြောင်းလဲမှုတွေလှုပ်သွားမယ်လို့သူကတိပေးထားတဲ့အတိုင်းရှေ့ဆက်လှုပ်ဆောင်နိုင်မယ့်အခြေအနေပဲဖြစ်ပါတယ်လွတ်တော်မှာအစဉ်အလာလက်ရရင်းနဲ့လက်ဝဲရင်းပါတီတွေကပဲဆယ်စုနှစ်များစွာနေရာယူလာခဲ့ပြီးတဲ့နောက်အခုလိုဘိုးဝါဒီတွေနေရာရလာလာပါလရဆို National Front Party အနေနဲ့မက်ခရွန်ရဲ့အပြိုင်ဝေယူကောက်ပွဲကိုဝင်ခဲ့တဲ့ဒီ Marine Le Pen အပါအဝင်လွှတ်တော်နေရာ၈နေရာပဲအနိုင်ရပါတယ်။ရွေးကောက်ပွဲမှာ National Front Party အကြီးအကျယ်အနိုင်ရလိမ့်မယ်လို့ Miss Le Pen ကခန့်မှန်းခဲ့ပေမဲ့လို့ပါတီအနေနဲ့နေရာအနည်းငယ်ပဲရလိုက်ကြပါ။သမရဟောင်းဖရန်ဆွာအိုလွန်ရဲ့ Socialist Party က29နေရာအနိုင်ရပါတယ်။132နေရာရလိုက်တဲ့ Republican တွေကတော့လွှတ်တော်မှာအထူးကအတိုက်ခံပါတီဖြစ်လာမှာပါရှင်။
ဂျပန်ကမ်းရိုးတန်းမှာအမေရိကန်ဖြတ်သန်းမော်တစင်းနဲ့ကုန်တင်သင်္ဘောကြီးတစ်စီးတိုက်မိပြီးသင်္ဘောသား9ယောက်သေဆုံးခဲ့ရတဲ့ပတ်သက်လို့ဒီဖြစ်ရပြီးတနအီနီးပါးကြာတဲ့အထိဒီသင်္ဘောပေါ်ကဝန်ထမ်းတွေပါကြောင့်တရင်မပို့နိုင်ခဲ့တာလဲဆိုတာကိုစုံစမ်းစစ်ဆေးနေကြောင်းအမေရိကန်နဲ့ဂျပန်ဆွေရရရှိတွေကပြောပါတယ်သင်္ဘောကြီးတစ်စီးတိုက်တဲ့အကြောင်းကိုမနေ့2နာရီခွဲလောက်မှမှတရင်ပို့လာတာဖြစ်ပေမဲ့တကယ်တမ်းတိုက်ခတ်မိတဲ့အချိန်ကမနေ့2နာရီခွဲဖြစ်တယ်လို့အမေရိကန်နဲ့ဂျပန်ဆွေရရရှိတွေကပြောပါတယ်။ရှာဖွေတွေ့ရှိတဲ့အချက်လက်တွေအရ ACX Crystal ကုန်တင်သင်္ဘောဟာမနေ့2နာရီခွဲလောက်မှလာရလမ်းဘက် U-turn ပြန်လှည့်ခဲ့တယ်လို့ဆိုပါတယ်။ဒီဖြစ်ရဖြစ်တဲ့အချိန်ဟာလည်းစနေနေ့မနေ့ခင်း2နာရီခွဲမှဖြစ်ပြီး USS Fitzgerald ကနေတရင်ပေးလာတဲ့2နာရီခွဲဆိုတဲ့အချိန်မဟုတ်ကြောင်းအမေရိကန်မက်ခရွန်ရေတပ်ပြောခွင့်ရတဦးကပြောပါရယ်တင်မော်နစီတိုက်မိတဲ့အချိန်မတိုင်ခင်အထိကုန်တင်တင်မော်ဟာပုံမှန်အတိုင်းလဲပတ်နေခဲ့တဲ့ဆိုတာကိုဒီတင်မော်နဲ့ပတ်သက်တဲ့အချက်အလက်တွေအရသိရတဲ့အကြောင်း Nippon Yusen Company ပြောခွင့်ရနာနာမီမီဂူရိုကပြောပါရယ်အဖြစ်ပြက်နဲ့ပတ်သက်လို့သတင်းပို့ရမှာဘာကြောင့်နှောင့်နှေးခဲ့တယ်ဆိုတဲ့အချက်လက်ကိုတော့မသိရသေးပါဘူးအရေးပေါ်အခြေအနေဖြစ်ခဲ့တာကြောင့်တင်မော်ဝန်ထမ်းတွေအနေနဲ့ချက်ချင်းဖုံးဆက်အကြောင်းကြားဖို့မတတ်နိုင်တာကြောင့်ဖြစ်တယ်လို့ဒီပြောခွင့်ရကဆိုပါရယ်အခုဖြစ်ရကိုအမေရိကန်ရေတဲ့ကမ်းခြေဆောင်တက်တဲ့ဂျပန်ကမ်းရိုးတန်းနဲ့တည်ယူပို့ဆောင်ရေးဘေးကင်းလုံခြုံရေးဆိုင်ရာဘုတ်ဖွဲ့တွေကစုံစမ်းစစ်ဆေးနေပါတယ်ခင်ဗျာ
ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်တိုင်းကနေတင်းလာနေညဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကြီးညာပေးနေပါတယ်။ကမ္ဘာတဝန်းစစ်ပွဲတွေအကြမ်းဖက်မှုတွေနဲ့နှိပ်စက်ညှဉ်းပန်းမှုတွေကြောင့်ပြည်တွင်းဥယျာဉ်ဆုံးခွာထွက်ပြေးနေရသူတွေနောက်နေဆက်ဖြတ်ကျော်ထွက်ပြေးရတဲ့ဒုက္ခသည်တွေဟာအရင်ကထက်ပိုပြီးတော့တိတိတသာများလာတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR ကထုတ်ပြန်တဲ့နောက်ဆုံးအစဉ်ကစားမှာဖော်ပြထားပါတယ်။မနေ့ဖြန်ဇွန်လ20ရက်နေ့ကြာရောက်တဲ့ဒီဒုက္ခသည်များဆိုင်ရာနေ့မတိုင်ခင်ဒီကနေ့ထုတ်ပြန်လိုက်တဲ့Global Trends Report လို့နာမည်ပေးထားတဲ့အစင်ကန်စာထဲမှာကမ္ဘာတဝန်းဥယျာဉ်ဆုံးခွာထွက်ပြေးနေရသူဥယျာဉ်ဟာ2016ခုနှစ်ကုန်ချိန်မှာ 65.6 တန်းရှိပြီးတော့ဒါဟာဒီအရင်နှစ်ကထက်3သိန်းလောက်ပိုပြီးတော့များလာတာဖြစ်ပြီးအရင်ကတခါမှမရှိခဲ့ဘူးတဲ့အရေးအတွက်ဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီ65တန်းကျော်တဲ့က3ပုံ2ပုံနီးပါးဟာကိုယ့်ရဲ့တိုင်းပြည်အတွင်းမှာပဲဥယျာဉ်တွေကိုဆုံးခွာထွက်ပြေးနေကြတဲ့သူတွေဖြစ်တယ်လို့ဆိုပါတယ်။ဒီကိုယ့်တိုင်းပြည်အတွင်းကနေဆက်ဖြတ်ကျော်ထွက်ပြေးလာကြတဲ့ဒုက္ခသည်ဥယျာဉ်ဟာကမ္ဘာတဝန်းမှာ 22.5 တန်းအထိရှိပြီးအမြင့်ဆုံးရေအတွက်ဖြစ်တယ်လို့လည်းဆိုပါရယ်ကဘာဘောကလူ113ယောက်မှတယောက်ဟာကိုယ်တိုင်းပြည်အတွင်းဓမ္မဘုံရင်လည်းနေဆက်ကိုဖျက်ကျော်ပြီးတော့ထွက်ပြေးနေရတဲ့ဒုက္ခသည်တွေဖြစ်နေတဲ့အကြောင်း UNHCR ရဲ့အစင်ကစားမှဖော်ပြထားပါရယ်ပြီးခဲ့တဲ့နှစ်အတွင်းဥယျာဉ်ဆုံးခွာထွက်ပြေးရသူအရေအတွက်65တန်းကျော်ထဲမှာ10တန်းကျော်ဟာဥယျာဉ်တွေကနေပြီးတော့လောလောလတ်လတ်ထွက်ပြေးလာတဲ့ဒုက္ခသည်အစ်စ်တွေဖြစ်ပြီးတော့ဒီစင်းကိုကြည့်ချင်းအဖြစ်ဒီအချိန်3စက္ကန့်တိုင်းမှာလူတယောက်နှုံးတဲ့ဥယျာဉ်တွေကိုဆုံးခွာထွက်ပြေးနေကြတာဖြစ်ပါရယ်ရှင်
စိတ်ကြဆေးပြထုတ်လုပ်မှုနဲ့အသုံးပြုမှုတွေတိုးလာနေတာကအာရှဒေသလူမှုအတိုင်းဝန်အတွက်ချင်းကြောင့်မှုအသည့်ဖြစ်လာနေတယ်လို့ရှိမင်းကြောင့်ကုလသမဂ္ဂကပြောကြားလိုက်ပါတယ်ကုလသမဂ္ဂရဲ့မူရစင်းနဲ့ရာဇဝဲမှုတိုက်ဖျက်ရေးယုံ UNODC ကမကြသေးခင်ကအကဲဖြတ်ချက်မှာ Mental Epidemic စိတ်ကြဆေးထုတ်လုပ်မှုနဲ့ဖန်စီရရှိမှုပမာဏဟာအကြီးအကျယ်တိုးလာနေတယ်လို့မိမောင်းထုတ်ပြထားပါတယ်အရှေ့အာရှနဲ့အရှေ့တောင်အာရှဒေသမှာ2015ခုနှစ်က Mental Epidemic စိတ်ကြဆေးပြ289တန်းကိုဖမ်းဆီးမိခဲ့ပြီးဒါ2011ကထက်နှစ်ဆကျော်ပိုများတယ်လို့ကုလသမဂ္ဂအစိုးရကဆိုရတဲ့ဒ ဒါပြင်မြန်မာလာအိုကမ်ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေမှာလည်း2015ခုနှစ်အတွင်းမန္တဖက်တမင်းစိတ်ကြွဆေးပြားအသုံးပြုမှုတိုးလာနေတယ်လို့ယူဆကြောင်း UNODC ကပြောပါတယ်အခုသတင်းပတ်အကုံကထိုင်းနိုင်ငံမြောက်ပိုင်းချဲရိုင်မြို့မှာမူရစေမောင်ကုန်းကူးသူတွေကရဲစစ်ဆေးဂိတ်ကိုဖျက်ဖို့ကြိုးစားခြင်းမှာဒီစိတ်ကြွဆေးပြားနှစ်တန်းကိုဖမ်းမိခဲ့ပြီးမူရစေမောင်ကုန်းကူးသူတူပြစ်ဒဏ်ခံခဲ့ရပါတယ်ဒါပြင်ကမ်ဘောဒီးယားတရုတ်ဖိလစ်ပိုင်စင်ကာပူနဲ့ဗီယက်နမ်နိုင်ငံတွေမှာတော့စိတ်ကြွဆေးရဲ့အသုံးပြုမှုနဲ့အယောင်းဝယ်လုပ်မှုတိုးလာတယ်လို့ဆိုပါရယ်ဒေတာရင်းမှာစိတ်ကြွဆေးနဲ့ဘိန်းပြူထုတ်လို့ရောင်းချမှုတန်ဖိုးကနှစ်စဉ်အမေရိကန်ဒေါ်လာ40ဘီလီယံတန်ဖိုးရှိပြီးတရားမဝင်မူရစေစီးဆင်းမှုဟာမဲကောင်မြဝန်းဒေတာတခြားမှာဆက်ပြီးတော့တိုးလာနေတယ်လို့ UNODC ရဲ့မှတ်တမ်းအချက်အလက်တွေကဖော်ပြနေပါရယ်ခင်ဗျာ
လနက်ကိုင်ပုံကံမှုတွေရှိနေတဲ့ထိုင်းနိုင်ငံတောင်ပိုင်းမှာလမ်းဘေးထောင်ပုံတလုံးပောက်ကွဲတာကြောင့်ထိုင်းစစ်သား6ယောက်သေဆုံးပြီးတော့4ယောက်ဒဏ်ရာရသွားပါတယ်ပထမဤခရိုင်အတွင်းဖုံလူထက်တဲ့လမ်းမတစ်ခုမှာဒီဘုံကိုထောင်ထားတာဖြစ်ပြီးတော့တင်းနာဒီကနေ့တင်းနာနေဒီစစ်သားတွေပုံမှန်ကင်းလက်နေတဲ့အချိန်တိုက်ခိုက်ခံရတာဖြစ်တဲ့အကြောင်းရဲတပ်ဖွဲ့ကပြောပါရယ်မွတ်စလင်အများစုနေထိုင်ရာဒေသနေဆက်ဒေသဖြစ်တဲ့ပထမဤခရိုင်မှာတိုင်းရင်းသားဒီမလေးလက်နက်ကိုင်အဖွဲ့တွေကဗုဒ္ဓဘာသာအများစုဖြစ်တဲ့ထိုင်းဆိုရထံကနေတရားခွဲထွက်ပြီးတော့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဖို့အတွက်ကြိုးစားနေတာနဲ့အမျှတောင်ပိုင်းဒေသတွေမှာဆယ်စုနှစ်တွေနဲ့ချီပြီးတော့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားနေတာပါအခုနောက်ဆုံးတိုက်ခိုက်မှုနဲ့ပတ်သက်လို့တော့ဘယ်သူကမှသူတို့လက်ချက်အဖြစ်နဲ့ထုတ်ဖော်ပြောဆိုတာမရှိသေးပါဘူးရှင
်ပေါ်တူဂီနိုင်ငံအလဲပိုင်းမှာတော်မီအကြီးကျယ်လောင်ချမ်းခဲ့တာကြောင့်လူ62ဦးတည်းမနေ့သေဆုံးပြီးအဲ့ဒီထက်ကအများစုကကားထဲမှာမီးလောင်ချမ်းပြီးတော့သေဆုံးတာဖြစ်ပါတယ်ပြင်းထန်တဲ့အပူလိုင်းနဲ့မိုးရွာသွန်းမှုမရှိတဲ့မိုးကြိုးမုန်တိုင်းတွေကြောင့်အခုလိုတော်မီလောင်ချမ်းခဲ့တာပါဒီငါဒီတော်မီလောင်ချမ်းမှုကြောင့်59ဦးထက်မနည်းဒဏ်ရာရသွားတယ်လို့လည်းသတင်းတွေကဆိုပါတယ်မိသက်သမားရပောင်းများစွာကလစ်ဘွန်မြို့အရှေ့မြောက်ဘက်ကီလိုမီတာ150လောက်မှာရှိတဲ့ဖီဒိုဂျေအိုဂရန်ဒေဒေတာကတောင်ထူရက်တဲ့နေရာမှာလောင်နေတဲ့မီးတွေကိုနှိမ့်သက်ဖို့လုပ်နေကြတာပါစပိန်နဲ့ပြင်သစ်နိုင်ငံတွေကလည်းမီးငြိမ်းသက်ဖို့အတွက်လေယာဉ်တွေကိုဆေလွတ်အကူအညီပေးနေတယ်လို့ဥရောပသမဂ္ဂကလည်းအရေးပေါ်အကူအညီတွေပေးဖို့စောနေပါတယ်တနင်္ဂနွေနေ့ကစပြီးတော့နိုင်ငံတော်ဝန်ဝမ်နဲ့ခြေခွဲပွဲနေ့အဖြစ်3ရက်တာသတ်မှတ်ကြောင်းဝန်ကြီးချုပ်အန်တိုနီယိုကော့စတာကကြေညာထားပါတယ်ခင်ဗျာ
တနင်္လာနေ့ညဖက်နောက်ဆုံးသတင်းတွေကိုမခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြသွားတာပါ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းအနားဆင်နေပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါမယ်ပြင်စမအကြိမ်လူအခွင့်ရေးလူကုန်တိုက်ခါနိုင်ငံတကာရုပ်ရှင်ပွဲတော်ဆူပေပွဲကိုရန်ကုန်မြို့မှာကျင်းပတာမှာ VOA စုအတွက် Deep Inside Her ဆိုတဲ့မှတ်တမ်းစကားကိုရွေးချယ်ခဲ့ပါတယ်ဒီအခမ်းအနားကိုကိုရိုင်းတက်ရောက်ဆုချင်းမြင့်ခဲ့တဲ့ VOA American အသံမြန်မာပိုင်းဌာနမှဦးတန်းလွင်နှုံးကိုကိုအောင်ကဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါတယ
်ကျွန်တော် VOA အတွက်ကိုစုပေးဖို့ဆိုပြီးတော့ရွေးချယ်ဖို့ကျွန်တော်တို့ရှီကိုပေးထားခဲ့တယ်စုစုပေါင်းစကားပေါင်း25ခုတည်းကနေပြီးတော့တကားကိုကျွန်တော်ယူရပါတယ်အဲဒီကျွန်တော်ယူလိုက်တဲ့ကားကတော့ Deep Inside Heart ဆိုတဲ့ဟိုရုပ်ရှင်ပါရုပ်ရှင်စကားအတူလေးပေါ့နော်အဲ့ဒါကဗမာလူတော့နာမည်ပေးမထားဘူးပေါ့နော်ဒါပေမဲ့လည်းဟိုအချမ်းချင်းဘာသာပြောင်းရင်တော့လေသူမရဲ့ဟိုအတွင်းစိတ်တံပေါ့နော်ခံစားရမှုလို့ပြောလို့ရနိုင်ပါတယ်အကြောင်းအရာကတော့ဗာလဲဆိုတော့အထူးသဖြင့်ဒီချက်တန်းကြောင်းအောင်နဲ့အမျိုးသမီးလေးမိန်းကလေးငယ်လေးတယောက်ပေါ့နော်အကြောင်းသူလေးတယောက်အနေနဲ့6ဘာသာဂုဏ်မှုနဲ့အောင်မိမယ်အမှတ်ကဟိုစီးသက်ကတော့ဝင်ဝင်ရဖို့ကြိုးစားတဲ့နေရာမှာဒီအမျိုးသားအမျိုးသမီးအမှတ်တွေမညီတဲ့အတွက်ကြောင့်မလို့သူ့အနေနဲ့ဝင်ဝင်မရခဲ့ရဘူးဆိုတော့အကြောင်းလေးပါပဲအဲ့ဒါကဒီစနစ်ကတကယ်တမ်းဆက်လို့ရှိရင်အမျိုးသမီးတွေအတွက်ကိုစီးသက်ကတော့ဝင်ဖို့အမှတ်တွေမြင့်ထားတယ်ဆိုတာအရာဒါတမင်ခွဲခြားထားတဲ့ဟိုမမျှတာတဲ့ပညာရေးစနစ်ကြီးတခုပေါ့နော်ဒီလိုစနစ်ကြောင့်မရှိတဲ့စနစ်ကြောင့်လူဟိုအကြောင်းသူလေးတယောက်ရဲ့ဘဝကြီးမှန်ချက်ပြတ်သွားခဲ့ရတဲ့ပုံလေးဟိုအခြေအနေတွေဟိုဒါမိမောင်းထူးပြထားတဲ့ရုပ်ရှင်ဇာတ်လမ်းတွေပါတကယ်အဖြစ်ပြတ်ပါဒီအင်းလေးဒေတာမှာအကြောင်းသူလေးတယောက်ရဲ့အကြောင်းသွားပြီးရိုက်ထားတာပ
ါဟုတ်ကဲ့ဆိုတော့အခုဆိုရင်ဒီရုပ်ရှင်ပွဲတော့ကျင်းပလာ9နှစ်မြောက်ရှိပြီပေါ့လေဆိုတော့ဒီပြိုင်ပွဲဝင်ဒီဇာတ်ကားတွေရဲ့အရေးအသွေးပိုင်းမှာပို့ပြီးတော့တိုးတက်လာတာမျိုးတွေ့ရပါလားခင်ဗျာ
ကျွန်တော်တို့ကတော့မနှစ်ကနေစပြီးတော့ဒီလူခွင့်ရေလူကုန်တိတ်ကရုပ်ရှင်ပွဲတော်တွေမှာဝင်ပါခဲ့ပါတယ်မနှစ်ကစပြီးတော့လည်းကျွန်တော်တို့ VOA စုကိုပြေးခဲ့ပါတယ်အဲ့တော့ကျွန်တော်တို့မြင်ရသလောက်ကတော့ရုပ်ရှင်ဇာတ်ကားတွေရဲ့အရေးအသေးကမြင်လာတယ်လို့ပြောလို့ရပါတယ်အထူးသဖြင့်တော့ကင်မရာဘိုင်းတက်ကနီကယ်ဘိုင်းမှာပုံပြီးမြင်လာတယ်နောက်ဒီအသေးခေါ်ဘိုင်းမှာလည်းဇလန်းဟိုဆင်ပြနိုင်တဲ့ ဟောပြနိုင်တဲ့ဟိုအနေထားလေးတွေကလည်းတော်တော်လေးတိုးတက်လာတာကိုကျွန်တော်တွေ့ပါတယ
်။ဟုတ်ကဲ့ဆိုတော့ဒီရုပ်ရှင်ပွဲတော်မှာပေါ့လေအထူးသဖြင့်တော့ဒီလူခွင့်ရေးအခြေအနေအကြောင်းနောက်ဒီလူမှုအတိုင်းဝိုင်းတွေရအခက်အခဲတွေအကြောင်းပေါ့နော်ဟိုမိမောင်းထုတ်ပြပြီးတော့ဟိုရိုက်ကူးတင်ဆက်ကြတာပေါ့ဆိုတော့ဒီလိုရိုက်ကူးတင်ဆက်ပြီးတော့ပြသတဲ့အခါမှာအခုဆိုရင်ဒါ၄-၅နှစ်ရှိလာပြီဆိုတော့ဒီလိုအခြေအနေမျိုးကနေပို့ပြီးတော့တိုးတက်လာနိုင်တဲ့အနေအထားမျိုးတွေကိုတွေ့ရပါလား
ဒီရုပ်ရှင်ပွဲတော်ကအခုကျင်းပတဲ့ဇွန်လ14ရက်ကနေပြီးတော့19ရက်နေ့အထိပဲမဟုတ်ဘူးခင်ဗျာသူတို့အခုဒီရုပ်ရှင်ပွဲတော်မှာပါဝင်တင်ကြတဲ့ကြားခဲ့တဲ့ဟိုဇာကားတူလေးတွေပေါ့နော်သူတို့ဟိုနေရီအနှံ့ကိုလှည့်ပြပြီးတော့လူတော်များများမြင်သွားအောင်ပေါ့နော်ဟိုပြရတယ်ဒီကနေ့နှစ်ကဆိုလို့ရှိရင်လူအောင်တသိန်းကျော်ကိုကြည့်ရှုနိုင်အောင်လိုက်ပြီးတော့ပြနိုင်ခဲ့တယ်လေအဲ့တော့သဘောကတော့ဒီရုပ်ရှင်ပွဲတော်မှာပြခဲ့တဲ့လူခွင့်ရင်းနဲ့လူကုံသိခါဖောက်ပြက်နေတဲ့အကြောင်းအရာလေးတွေကိုလူလူအနေနဲ့သိရှိသွားတာပေါ့ဥပမာအပြင်ဒီနေ့ကျွန်တော်တို့ဟိုရွေးပြီးစုပြလိုက်တဲ့ဒီပညာရေးစနစ်အထဲမှာဒီအမျိုးသားအမျိုးသမီးခွဲခြားမှုကြောင့်အမျိုးသမီးလေးတွေအခွင့်အရေးဆုံးရှုံးရတယ်ဆိုတဲ့ပုံကလူအများသိရင်လည်းဟိုသိပါလိမ့်မယ်ဒါပေမဲ့အမှတ်တမဲ့လည်းဖြစ်ရင်ဖြစ်သွားလိမ့်မယ်ဒါပေမဲ့ပညာရေးစနစ်ကြီးမှာဒါမျိုးအထူးသဖြင့်ပေါ့နော်ဒီမိုကရေစီပညာရေးစနစ်ကြီးမှာဒါမျိုးကမရှိတော့တဲ့အခြေအနေပေါ့ဥပမာအပြင်ဆိုလို့ရှိရင်ဂျာဘုမနနိုင်ငံတကာမှာဆိုလို့ရှိရင်ကုလသမဂ္ဂဟိုအလုပ်အကိုင်ယာထူးလို့ပြောလို့ဆိုလို့ရှိရင်ဟိုအရေးချင်းချင်းတူရင်တော့မှာပဲအမျိုးသမီးကိုဦးစားပေးကြပါမယ်ဆိုတော့ဦးစားပေးပြီးခန့်ထားမယ်လို့ကြေညာနေတဲ့အချိန်မှာဗမာပြည်မှာတတော့ဒါအမှတ်ချင်းတူရယ်ဆိုလို့ရှိရင်စစ်တပ်ကိုသွားရင်ယောက်ျားလေးကိုပဲပေးရမယ်အင်ဂျင်နီယာသွားရင်ယောက်ျားလေးကိုပဲပေးရမယ်ဆိုတော့ဟိုကန့်သက်ကြည့်ရှိနေရတော့မကောင်းဘူးเนาะအဲ့ဒါတွေကိုလူလူအနေနဲ့တည်သွားမယ်ဆိုတော့ပြင်ဆင်နိုင်အောင်တိုင်းတွန်းအားပေးနိုင်မယ့်အခြေအနေလေးတွေပေါ်လာလိမ့်မယ်လို့ကျွန်တော်မြင်ပါတယ်
လူအခွင့်ရေးလူကုန်သိက္ခာနိုင်ငံတကာရုပ်ရှင်ပွဲတော်မှာ VOA ကရွေးချယ်ချင်းမြင့်ခဲ့တဲ့မတန်ကအကြောင်း VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကိုကြောင်းအောင်ကဆက်သွယ်မေးမြန်းသွားတာပါရှင်။သောတာရှင်များရှင်မြန်မာနိုင်ငံတွင်းစီးရဲပဋိပက္ခတွေဖြစ်ပေါ်ရာဒေသတွေကအမျိုးသမီးတွေကိုလိမ်မိုင်းဆန်ရအကြမ်းဖက်မှုကျူးလွန်သူမျိုးစုကိုမဆိုစစ်ဘက်ခုံရုံးသားမကအရက်ဖက်ခုံရုံးဖွဲ့ပြီးပါစစ်ဆေးဖော်ထုတ်အရေးယူပေးဖို့နဲ့အမျိုးသမီးတွေအပေါ်လိမ်မိုင်းဆန်ရအကြမ်းဖက်မှုတွေဖြစ်လာရင်အရေးပေါ်အခြေအနေမှာအကူအညီကာကွယ်ပေးဖို့အများဆုံးဆက်သွယ်နိုင်မယ့်အခြေအနေဖန်တီးပေးဖို့အမျိုးသမီးရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်ဒီကနေ့ဇွန်လ16ရက်နေ့မှာကြာရောက်တဲ့ပဋိပက္ခဖြစ်စဉ်အတွင်းအမျိုးသမီးများအပေါ်လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုများအပြစ်သက်ဖယ်ရှားရေးအပြစ်ပဆိုင်ရာနေ့အထိမ်းအမှတ်နေ့မှာထွက်ကျဲတာနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းနဲ့ကချင်ငင်းချရေးကွန်ရက်တို့ကသဘောထားထုတ်ပြန်တောင်းဆိုလိုက်ကြတာဖြစ်ပါတယ်မဆုမန်ကဆက်ပြောပြပါမယ်ရှင်
ဟုတ်ပါတယ်အဓိကကတော့မြန်မာနိုင်ငံတွင်းလက်တလောစီးရဲတင်းမာမှုတွေဖြစ်နေစေကချင်ဒေသအပါအဝင်စီးရဲပဋိပက္ခဖြစ်ပွားရာဒေသတွေကအမျိုးသမီးတွေအပေါ်လိင်မိုင်းဆန်ရာအကြမ်းဖက်မှုတွေမဖြစ်ပွားရအောင်ကြိုတင်အကာအကွယ်ပေးဖို့နဲ့အမျိုးသမီးတွေအပေါ်လုံခြုံရေးတိုးမြင့်ပေးနိုင်တဲ့မူဝါဒတွေဥပဒေတွေချမှတ်ပေးဖို့ဒီကနေ့ဇွန်လ16ရက်နေ့မှာကြာရောက်တဲ့ပဋိပက္ခဖြစ်စဉ်အတွင်းအမျိုးသမီးများအပေါ်လိင်မိုင်းဆန်ရာအကြမ်းဖက်မှုများအပြစ်သက်ဖယ်ရှားရေးအပြစ်ပြဆိုင်ရာနေ့အထိမ်းအမှတ်နေ့မှာ Transgender နဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းနောက်ကချင်ငြိမ်းချမ်းရေးကိုရတူကပူပေါင်းပြီးသဘောထားထုတ်ပြန်လိုက်ကြပါတယ်အထူးသဖြင့်ကတော့တရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးအခန်းကဏ္ဍကိုပညာရှင်တွေနဲ့အတူအရက်ဖက်အဖွဲ့အစည်းတွေရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်ပြဖို့အစိုးရတာဝန်ရှိသူတွေကိုကချင်အမျိုးသမီးရဲ့လှုပ်ရှားသူတွေကဒီကနေ့တောင်းဆိုလိုက်ကြတာဖြစ်ပါတယ်အမျိုးသမီးတွေလုံခြုံမှုရှိနိုင်ဖို့တာဝန်ရှိသူတွေအနေနဲ့ဆောင်ရွက်တဲ့အခြေအနေတွေနဲ့ပတ်သက်ပြီး Transgender နဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကဒေါ်နန်ဘူးကအခုလိုပြောပါတယ
်ဒီနေ့ထောက်ပြန်ရတဲ့အကြောင်းရင်းကတော့ပြည်ပခတွေအမြန်ဆုံးချုပ်နှိမ်ဖို့ပေါ့နော်ပြည်ပခဖြစ်ပြီးလို့ရှင်ပို့ပြီးတော့ဒုက္ခခံရတာအမျိုးသမီးဖြစ်တယ်ပြီးတော့ဒီနေ့ကပြည်ပခဒေတာမှာအမျိုးသမီးများအကြမ်းဖက်မှုအဆုံးတိုက်ရာနေ့ဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ပြည်ပခဒေတာမှာပြည်ပခဖြစ်တဲ့အခါမှာပေါ့နော်အမျိုးသမီးတွေလည်းအကြမ်းဖက်ခံရတဲ့အမှုတွေကိုတရားမျှတမှုရအောင်လုပ်ဆောင်ပေးဖို့ရန်အတွက်ကျွန်တော်တို့တောင်းဆိုခြင်းနဲ့ပြည်မှန်ဖြစ်တယ်အမျိုးသမီးတွေလုံခြုံမှုရအောင်အာကျူးလွန်တဲ့သူတွေကိုအေးအေးပြေးဖို့ရန်အတွက်ပေါ့နော်ပြီးတော့အမျိုးသမီးတွေဒိမ့်မိုက်ဆိုင်အကြမ်းဖက်မှုခံရလို့ရှိရင်အမြင့်ဆုံးပုံစံကိုဆက်သွယ်ပြီးတော့ဘယ်လိုလုပ်ရမလဲဆိုတော့အဲစနစ်တွေကိုဖန်တီးပေးဖို့ရန်အတွက်ကျွန်တော်တောင်းဆိုထားတာဖြစ်တယ်
လက်တလောစီးရဲတင်းမာမှုတွေဖြစ်နေတဲ့ကချင်ပြည်နယ်တနိုင်းမြို့နယ်ကစစ်ဘေးရှောင်တွေအပါအဝင်စီးရဲပဋိပက္ခဖြစ်နေတဲ့နေမြေတွေကအမျိုးသမီးတွေကိုဝင်ဆောင်မိခင်တွေအမျိုးသမီးငယ်လေးတွေအပေါ်မှာစိတ်ချလုံခြုံမှုရှိတဲ့လုံခြုံရေးအစီအစဉ်တွေဆောင်ရွက်ပေးဖို့ကိုလည်းကချင်ငင်းညာရေးကွန်ရက်ကမခွန်းကြာကတိုက်တော်ပါတယ
်အနေနဲ့အမျိုးသမီးတွေနဲ့ကလေးတွေအတွက်အင်ဒါမှဒုက္ခရောက်နေပါတယ်နံပါတ်1ကတော့တို့တွေအနေနဲ့ဒီတွာလာမှုပေါ့ဥမာဆိုလို့ရှိရင်တော့အခုချိန်မှာဆိုရင်ဒီတနိုင်းဘက်ကထောင်းနေအားလုံးကရေကြီးနေတဲ့အချိန်တွေဖြစ်တယ်ပေါ့အဲ့တော့တချို့တွေကဒီတနိုင်းမျိုးပေါ်ကိုမရောက်သေးဘူးဒီရွာတွေမှာအိတ်မိနေသေးရှိသေးတယ်အဲ့တော့ဒီလိုမျိုးအမျိုးသမီးတွေအတွက်ဆိုလို့ရှိရင်ပဋိပက္ခဖြစ်ပွားတဲ့ကြားအနေနဲ့အနေအားမျိုးရှိနေတယ်လို့ရောက်လာတဲ့လူတွေအတွက်လည်းပဲဒီလမ်းမှာကောစခန်းချတဲ့နေရာမှာကောတန်းဖက်ခံရဖို့အတွက်အလားအလာတွေအများကြီးရှိပါတယ်အဲဘာလို့ပြောလဲဆိုတော့အခုချိန်မှာဆိုရင်တနိုင်းမျိုးပေါ်မှာဒီဒုက္ခတွေစ
他们两个喷的不没洗过啊，有些工在卡着喷的可快了，无所谓嘛，那都嘛个人其他的看嘛，多少人你那边嘛转你嘛来不？就偏到你嘛说，不听说路也不像你的撇的，你农村的阿毛干的是野出来你的嘛来不拉进你的出来看嘛，再说社会人是最多了个，你的爸妈阿家管的是的来不？哎嘛，张木路的，这马路你那抽烟那批把那些哎嘛。
除此平安路，你妈也打手呀，你呢？古拉龙就一讲是送片接把车了的过来那边，提要说也有上月。比不过嘞，出来见到那个亲戚伢伢，工业都给当熟的，将来没空讲个表话嘞。
今年嘛，那个哈，过来到了那个龙秋银行呀，地方片区 UN Security Resolution 八点多的快过，这东西啊，我个地股票它嘞在米七八的些。哎呦，苗族民伢伢，但出去片，不提别看，嘛是地的，嘛是你的，苗族民伢伢，但不过银行银行是嘛八万铺，银行银行的片，我们的话，你比罗嘛，一千万，库安尼呢，差嘛比罗嘛，或者把差比罗嘛，五上上月七千那七八嘞。
ในงานอ้อยได้มีงานปกติองค์สันสุจิโกไรอุสามีมีมาเนี่ยยี่พอสาวยี่ลงงานเซนิโกในสัตย์ยาสูเป็นลงเนี่ยยี่นิลากันในคอยูปีสาวยันนิบิเมลูกับเชนปีเนปาวินได้ยินที่ตาดชูมาได้ยินนั่นแหละกันเนี่ยสุยาจัดดูจ้าสิบพี่ป้านิเจเชนิพี่ตาจ้ามีดมีดปาวินที่ตาเขนีมาโอ้ยส่งความทุกข์ใจยาบีลงจมูกไม่ชีวิตดูข่ายนี้ใจยาเลเชนีปอกาเวปีบุเนลงจมูกไม่ชีวิตดูข่ายนี้ใจเลเชนีปอกาเวปีบุเนจูเลมูรีพิลายปุ่นเลมินตาบีเตียมยาတဲ့တရားရေးစီရင်မှုတွေရှိစေဖို့အတွက်ကချင်မျိုးသမီးရေလှူရှားသူတွေကဒီကနေ့သဘောထားထုတ်ပြန်တောင်းဆိုလိုက်ကြတာဖြစ်ပါတယ်ရှင်
မဆုမွန်တင်ပြသွားတာပါရှင်ခုတော့တရုတ်နိုင်ငံတွင်မြန်မာနိုင်ငံသားတွေရဲ့ဗန်စင်တွေဘာကြောင့်ဆိုင်းငံ့ခံထားရမလဲဆိုတာတင်ပြပါမယ်တရုတ်နိုင်ငံနဲ့ကုန်သွယ်နေကြတဲ့မြန်မာနိုင်ငံသားတွေရဲ့တရုတ်ဗန်တွေမှာထားရှိတဲ့ဗန်စင်တွေကိုစီစစ်ဖို့အတွက်3လကြာဆိုင်းငံ့ထားမှာဖြစ်တယ်လို့တရုတ်အစိုးရဘက်ကနေတရုတ်ဝင်ညှိနှိုင်းစင်မှထုတ်ဖော်ပြောဆိုပါတယ်လက်ရှိချိန်အထိဗန်စင်ပေါင်း400နီးပါးဆိုင်းငံ့ပိတ်ခံရတယ်လို့တရုတ်နိုင်ငံဘက်ကတရုတ်ဝင်အကြောင်းကြားခဲ့ပြီးဒီထက်လည်းပိုလာနိုင်ပွဲရှိတယ်လို့မူဆယ်နှက်ဆက်ကုန်သွယ်ရေးစခန်းကပြောပါတယ်လောလောဆယ်အစိုးရချင်းညှိနှိုင်းနေဆဲဖြစ်တာမို့ဘလောက်ကြကြပိတ်ထားမလဲမသိရသေးပါဘူးဒီသတင်းကိုတော့ VOA မြန်မာပိုင်းကမမေခါကသတင်းပေးပို့ထားပါတယ်လောင်ကစားငွေကြေးခွာချမှုအပါအဝင်လက်နက်ကင်အဖွဲ့တွေနဲ့ဆက်ဆက်တယ်လို့တန်တရားရှိတဲ့မြန်မာနိုင်ငံဘက်ကဘဏ်အကောင့်တွေကိုစစ်ဆေးဖို့အတွက်ဆိုပြီးတရုတ်အစိုးရဘက်ကပြီးခဲ့တဲ့ဇွန်14ရက်နေ့ကခေတ္တပိတ်လိုက်တာဖြစ်တယ်လို့တရုတ်အစိုးရဘက်ကပြောဆိုခဲ့တယ်လို့မူဆယ်နေဆက်ကုံတွေရေးစခန်းကအမည်မဖော်လိုတဲ့တာဝန်ရှိသူတဦးကပြောပြပါတယ်ဒီထဲမှာမြန်မာနိုင်ငံဘက်ကခမ်းမန်းကြီးအနေနဲ့ဘန်းအံကောင်900နီးပါးလောက်ပါဝင်နိုင်ပြီးရွှေလီဒုတိယမြို့တော်ဝင်နဲ့ဒါကိုပြည်လျောင်ညှိနှိုင်းနေတယ်လို့အဲ့ဒီတာဝန်ရှိသူကဆိုပါတယ်။မူဆယ်နေဆက်ကုံတွေရေးစခန်းကတွင်းရေးမှုဖြစ်သူဦးထွန်းဦးကတော့အကောင့်တွေကိုစီစစ်ဖို့ယာယီပိတ်လိုက်တာနဲ့ပတ်သက်လို့ဒါတွေကိုစီစစ်ဖို့အတွက်အနည်းဆုံး3လထိပိတ်မယ်လို့ပြောဆိုထားပြီးဒီပေါ်မှာမြန်မာအစိုးရဘက်ကညှိနှိုင်းနေစေဖြစ်တယ်လို့သူကပြောပြပါတယ်။
309ဦးရှိတယ်အခုလောလောဆယ်ကျွန်တော်စီအစီစဉ်လာပို့ထားတာတော့ပေါ့နော်ကုန်တယ်လုပ်ငန်းရှင်တွေ309ဦးရှိပါတယ်အဲ့တော့ဒီလိုဖြစ်စဉ်မှာသူတို့ဘက်ကလည်းအများဆုံးကူညီဖြေရှင်းပေးမယ်ဆိုပြီးတော့ပြောသွားတယ်ပြောသွားတဲ့ပုံမှာသူတို့ကအချိန်နေနဲ့တော့3လပေါ့လေ3လဆိုတဲ့ဟာမှာဒီဘက်ကလုံးဝမဖြစ်နိုင်ပါဘူး3လဆိုရင်ကျွန်တော်ကုန်တယ်လုပ်ငန်းရှင်တွေအများကြီးနေနာပါတယ်အဲ့တော့အများဆုံးဆောင်ရွက်ပေးပါကျန်နေတဲ့ဘက်တွင်းကိုဆောင်ရွက်ပေးပါဆိုပြီးတော့အဲ့လိုတောင်းဆိုထားပါတယ်သူတို့
တရုတ်နိုင်ငံဘက်ကကြိုတင်အသိပေးခြင်းမရှိဘဲအခုလိုပိတ်ပင်လိုက်တာဖြစ်ပြီးလက်ရှိချိန်မှာအဓိကကုန်သွယ်မှုလုပ်ငန်းတွေရပ်တန့်သွားနိုင်ပါတယ်အခုလိုဘဏ်အကောင့်တွေယာယီအပိတ်ခံလိုက်ရတာကြောင့်မူဆယ်နေဆက်ကုန်သွယ်ရေးစခန်းရဲ့ကုန်သွယ်မှုအပါအဝင်မြန်မာနိုင်ငံတွင်းမှာစီးဆင်းနေတဲ့ကုန်သွယ်မှုလုပ်ငန်းတွေပါနှောင့်နှေးသွားနိုင်တယ်လို့ဦးထွန်းဦးကအခုလိုပြောပြပါတယ
်ဒီမှာကုန်သွယ်မှုကျလာမယ်ကုန်သွယ်မှုကျလာတဲ့အတွက်နိုင်ငံတော်ကရတဲ့နဲ့ခွန်ခရီးလေရောကြလာမယ်ပေါ့ဗျာနောက်ပြီးကြတော့ကျွန်တော်တို့ဒီလိုပိတ်ခံထားလိုက်ရတဲ့အတွက်ကျွန်တော်တို့ငွေကြေးစီးဆင်းမှုလည်းဟိုခက်ခဲလေးဖြစ်လာနိုင်တယ်ပေါ့ဗျာဥပမာဒီဘက်မှာကျွန်တော်တို့ငွေလေးတဲ့ငွေလဲနှုန်းသားတွေကျွန်တော်တို့မြန်မာငွေကနည်းနည်းကျနိုင်ပြီးတော့သူတို့တိကျငွေကနည်းနည်းတက်သွားနိုင်တယ်ပေါ့ဗျာကုန်သွယ်မှုနဲ့ဆက်ဆက်ပြီးလုပ်ကိုင်နေတဲ့ဒီကားသမားတွေဒီလုပ်ငန်းကိုင်ကအကုန်လုံးငုံရလုတ်သားကဆက်ပြီးတော့ပေါ့လေနော်ဟိုကားသမားတွေကဆက်ပြီးတော့ဒီကုန်ပစ္စည်းမတည်အောင်သူကားလည်းရရတော့မှာပေါ့အဲ့လိုမျိုးတွေဖြစ်လာမယ်ဒီကားကတံမိုးတွေရှော့ကျလာမယ်အဲအဲ့လိုမျိုးတွေဖြစ်လာမယ်ပေါ့ဗျာအဲ့လိုဖြစ်လာတာနောက်ဆုံးအကျိုးဆက်ကတော့ခုနပြောလို့ဝင်ငွေနည်းလာတဲ့အတွက်ဒီတွင်းမှာလည်းနည်းနည်းလေးနည်းနည်းကျတဲလာနိုင်တဲ့အနေအထားမျိုးတော့ရှိတာပေါ့ဗျာ
မြန်မာနိုင်ငံစံစဘာတင်းကျုပ်ဒုတိယဥက္ကဋ္ဌဒေါက်တာဆိုးထွန်းကတော့ဒီပိတ်ပင်လိုက်တာနဲ့ပတ်သက်လို့သူက
ဒါတရုတ်ကလည်းလိုမျိုးပြောတာပေါ့သူကတော့ဒါမွေးစေဝါတို့ဘာတို့ပဲအကုန်လုံးပြောတာပေါ့နော်ဟိုကျွန်တော်တို့မြင်တာကတော့ဒီမွေးစေဝါဖြစ်ဖြစ်လက်နက်ကင်ဖြစ်ဖြစ်ဒါတွေပိတ်တဲ့ဟာတော့တစ်ပိုင်းပေါ့ဒါပေမဲ့ကျွန်တော်တို့ကတော့အာမန်ဒီတုံးနဲ့အကောင့်တွေမှာပိတ်ခံရတာပေါ့နော်ပိတ်ခံတာများစုကတော့ဒီဒါမှန်ဒီ normal ဒီကုန်သွယ်မှုလုပ်နေတဲ့လူတွေကများပါတယ်ဒါကခုနကမူးစေဝါအကောင့်ဆိုတာအကောင့်တစ်ထောင်တော့ account ah mo le account ta thong long wa mu ye si wa ne san de ba lo lo phin nai a si nai ne account so de phin nai ne ha so ai ha ba chan da ne ha yo pay wo de tin wo no
mu se 105 mai kong de yee si kwat ha myama nai ngan ma chi song ne zet kong de yee si kwat ta khu phit par de da ba me let shi chain ni thi tiyau nai ngan bet ka mu se ga ni tiya win kong de kwin ma pyu tha ba bu မြန်မာနိုင်ငံဘက်ကသာတရားဝင်အနေနဲ့ကုံစီတွေတင်းနေတာပါဒီလိုတွေကြောင့်တရုတ်နိုင်ငံဘက်ကမကြာခဏဆိုသလိုအဖမ်းအစည်းတွေလုပ်လာတာမျိုးတွေလည်းရှိပါတယ်လက်ရှိအခြေအနေအထိဘန်စင်းရဲ့အကောင့်ဘလောက်ပိတ်ခံထားရသလဲငွေကြေးအမောင့်ဘလောက်လဲဆိုတာကိုအတိအကျမသိသေးပါဘူးယာယီပိတ်ခံလိုက်ရတဲ့စည်ရင်းတွေကိုတရုတ်နိုင်ငံဘက်ကတောင်းထားဆဲဖြစ်ပါတယ်ဒီမူဆယ်နယ်ဆက်ကုန်သွယ်ရေးစခန်းရဲ့နှစ်စဉ်ကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာတန်ပေါင်း 9,000 နီးပါးရှိနေပါတယ်ရှင်
မမေခါတင်ပြသွားတာပါရှင်အခုတော့ကနေဒါနိုင်ငံမှာနိုင်ငံရေးခလုံးခွင့်တောင်းခံထားတဲ့မြန်မာနိုင်ငံသားတယောက်အကြောင်းတင်ပြပါမယ်ကနေဒါနိုင်ငံမှာနိုင်ငံရေးခလုံးခွင့်ရှောက်ထားပေမဲ့1989ခုနှစ်တုန်းကဘန်ကောက်လေရင်ပြန်ပေးဆွဲအပတဲ့အမှုကြောင့်အခုချိန်ထိခွင့်ပြုချက်မရသေးတဲ့ကိုတန်းဆူကိုကနေဒါအစိုးရကမြန်မာနိုင်ငံကိုပြန်ပို့ဖို့စီစဉ်နေတဲ့အပေါ်ဒီကနေ့ဇွန်လ19ရက်နေ့မှာကနေဒါနယ်စပ်လုံခြုံရေးဌာနကဆုံးဖြတ်ချက်ချမှာဖြစ်ပါတယ်သူ့အမှုအတွက်အမိန့်ချမှာမို့ကိုတန်းဆိုးကိုရင်လာရောက်ဖို့ကနေဒါနယ်စပ်လုံခြုံရေးဌာနကစင်ခေါ်စာပို့ထားပါတယ်။ဇွန်လ19ရက်နေ့ကဆုံးဖြတ်ခဲ့တဲ့ကိုတန်းဆိုးရဲ့အမှုစီရင်ချက်နောက်ဆုံးအခြေအနေကိုကိုတန်းဆိုးလွတ်မြောက်ရေးဦးဆောင်လှူရှားရမှာကိုရင်ပိုက်လိုက်ပါဆောင်ရွက်ပေးနေတဲ့ကနေဒါနိုင်ငံတိုရွန်တိုမြို့ကကိုအောင်မိုးကို VOA မြန်မာပိုင်းကမဆုမွန်ကဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစဖြေပါတယ်။
ကနေဒါ border service agency ပေါ့အဲ့ဒါအနေပြီးတော့ခေါ်တာခင်ဗျာခေါ်တဲ့အကြောင်းအရာတော့သူရဲ့ decision ပေါ့ဒီမှာနေခွေရမရပါဆိုတာသူတို့အဲ့မှာဟိုချပီးသားအမိတ်ကိုသူတို့ခေါ်ပြီးတော့ဖတ်ပြမှာအဲသူနဲ့အတူအခုအထဲဝင်သွားတာကသူရဲ့လက်ရှိစစ်နေရဲ့နောက်သူရဲ့ကိစ္စကိုလည်းလုပ်ပေးတဲ့ဒီကနေဒါ outlet dotအလောက်တော့ဒုဥက္ကဋ္ဌရဲ့ assistant ဒီဗီဆိုတာရဲ့ပါသွားတယ်
အဲ့တော့ကိုတန်းဆိုးကသူမဝင်ခင်မှာပေါ့နော်သူနောက်ဆုံးသူ့ကိုကနေဒါနေဆက်လုံခြုံရေးဌာနကနေချမဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ဗာများပြောသွားတာရှိပါလဲရှင
်အဲသူကတော့အဆိုးဆုံးပြင်ဆင်ထားတဲ့ပုံစံပေါ့ဥမာသူအိမ်မှာရှိတဲ့ပစ္စည်းတွေတော့သူထုတ်ပို့ခဲ့ရတယ်ပြန်မလော့ပဲလေသူတို့ခေါ်ထားချင်းခေါ်ထားမှာ哦ပြီးတော့နောက်သူကားတွေပါတယ်အဲ့ဒါတွေကျွန်တော်အထားခဲ့တာပေါ့ပြီးတော့သူဒီအလုံးနဲ့ပတ်သက်လို့လည်းပဲကျွန်တော်လူသေးတာတွေမသေးတာတွေခေါ်သေးတဲ့ဟာတွေသူပြင်ဆင်သွားတာပေါ့ကျွန်တော်ဒီအရာသူရဲ့နေထားကတိတော့အချိန်နေအားရတဲ့အချိန်နေမရှိဘူးဗျပိုပဲလေးပြောရရင်
ဟုတ်ကဲ့အဲ့တော့အခုသူနဲ့အတူတူကိုတန်းဆိုးနဲ့အတူတူလိုက်သွားတယ်သူရဲ့ရှင့်နေဘက်ကရောနောက်ဆုံးသူတို့မဝင်သွားခင်အထိမှာဗာများပြောသွားတာရှိပါလေရှင်
အာသူရဲ့ရှင့်နေပြောသွားတာတော့ဟိုဘယ်လိုပြောမလဲဗျာသူလည်းပဲအခုဒီနေရာမှာဒီနေရာဆိုတာအခုကျွန်တော်လာရဲ့နေရာမှာပတ်ဝါမရှိဘူးပေါ့သူအဒီတရားခွင်မှာကြာမှာသူကတရားကိုဆောက်ဟိုရှင့်နေတရားအနေနဲ့ပြောခွင့်ရှိတာအခုကျတော့သူကတစ်ပေအနေထားတရားအနေနဲ့သူအမှုတဲ့တရားကိုအတွေ့ကိုသူသိမှုတဲ့အနေနဲ့ဝင်လိုက်သွားတဲ့ပုံစံပဲရှိတယ်။အဲ့ဒါသူပြောသွားတယ်သူအနေနဲ့ဒီမှာပါဝါမရှိပါဘူးတဲ့
။ဟုတ်ကဲ့အဲ့တော့ကွာမိုးတို့ကနေဒါရောက်နေတဲ့မြန်မာနိုင်ငံသားတွေအနေနဲ့ကိုတန်းဆိုးနဲ့ပတ်သက်ပြီးဘယ်လိုများမျှော်လင့်ချက်ရှိပါလဲ။နောက်ဘာများတောင်းဆိုချင်တာရှိပါလဲရှင်
။အာကျွန်တော်တို့ကတော့တကယ်ကြီးအနေနဲ့နောက်တစ်ခုကဒီမှာ community အနေထားတစ်ခုနဲ့ကျွန်တော်တို့ကိုတန်းဆိုးရဲ့အနောက်မှာရှိတယ်ဆိုတဲ့ဟာကိုကျွန်တော်တို့ပြတာပေါ့။အဲနောက်တစ်ခုကတကယ်လို့ဟိုသူ့ကံပိုးမဲ့အနေအထားမျိုးဖြစ်လာရင်တော့ကျွန်တော်တို့က action ဆိုတဲ့ပုံစံဖော်ကောင်းဖော်လာမှာဟိုမှာဟိုမှာသူအတွေ့ကိုဒီကနေဒါ immigration ဝန်ကြီးကိုအဲ immigration ဝန်ကြီးကျောင်းမှာသူတို့ဆန္ဒပြတာတွေပါဒီလက်ရှိကောင်းရှိတော့မှာပါအခုလောလောဆယ်ကတော့ကျွန်တော်တို့လည်းမသိသေးဘူးတရားသာတော့အခုဒီမှာအဲသူရှင်းနေတယ်ကျွန်တော်တို့တိုင်ပင်ပြီးတော့ဒီသူအမခန့်ပြီးပြန်ထုတ်ဖို့ပေါ့နော်အဲ့ဒါမျိုးကျွန်တော်တို့အရင်လုပ်နေတယ်အခုကသူတို့ကအော်နေခွေးပေးတယ်မပေးဘူးဆိုတာထက်အဲဘယ်လိုပြောမလဲဒီလောလောဆယ်ဖမ်းတယ်မပူစားအဲ့တော့ကျွန်တော်တို့အဲ့ဒီအစီအစဉ်ကျွန်တော်တို့ကြော်နေရတာခင်ဗျာ
ဟုတ်ကဲ့ပါရှင်ကိုအောင်မိုးကျေးဇူးအများကြီးတင်ပါတယ်ဖြေပေးတာဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ပါကိုဟုတ်ကဲ့ပါဟုတ်ကဲ့ဟိုကိုတန်းဆိုးဟာလွန်ခဲ့တဲ့1989ခုနှစ်တုန်းကတနင်္လာရီတိုင်းဘေးမြို့ကနေရန်ကုန်ကိုပြန်တမ်းမဲ့မြမလေချောင်းပိုင်လေရင်တစင်းကိုထိုင်းနိုင်ငံဘန်ကောက်မြို့ကိုပြန်ပေးဆွဲသွားခဲ့တဲ့အမှုအတွက်ထိုင်းနိုင်ငံမှာပြစ်ဒဏ်ချခံခဲ့ရပြီးတဲ့နောက်1966ခုနှစ်မှာတော့အမေရိကန်ပြည်ထောင်စုကိုပြင်နာတော်သင်အစီအစဉ်နဲ့ရောက်ခဲ့တာဖြစ်ပါတယ်ဒါပေမဲ့လေရင်ပြန်ပေးဆွဲသွားခဲ့တဲ့အမှုမှာပါဝင်ခဲ့တဲ့အတွက်သူ့ကိုနေထိုင်ခွင့်မပေးတော့တာကြောင့်ကနေဒါနိုင်ငံကို2003ခုနှစ်နိုဝင်ဘာလ28ရက်နေ့မှာရောက်သွားပြီးနိုင်ငံရေးခလုံးခွင့်လျှောက်ထားခဲ့တာပါကနေဒါဆိုရကလည်းသူ့ကိုတရားဝင်နေထိုင်ခွင့်မပေးဘဲအခုချိန်ထိနားလည်မှုနဲ့သာနေထိုင်ခွင့်ပြုပြီးတဲ့နောက်2015ခုနှစ်ကနေစလို့ကိုတန်းဆိုးကိုမြန်မာပြည်ကိုပြန်ပို့ဖို့ကနေဒါအစိုးရကစတင်စီစဉ်လာခဲ့တာလည်းဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့ဂျွန်လ19ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီအချိန်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့အမှုပညာလောကကတင်းတွေကိုစူးစီးထားတဲ့တက်တန်ရောင်တင်းလောအစီအစဉ်တွေကိုနားဆင်ကြမှာပါဒါအပြင်ဒီကနေ့ညမှာပဲနောက်ထပ်နားဆင်ရမယ့်အစီအစဉ်တစ်ခုထဲမှာတော့
မိခင်ဒီစီဒီပထိုးနဲ့တူပြီးတော့ဖခင်ပြီးဖျားနဲ့တူပါတယ်အကြောင်းလို့တင်တို့လူငယ်လေးတွေဒီဖရာကိုရှစ်ခုမယ်ဆိုရင်ဖခင်ကို
အရင်ကရင်ပြည်နယ်ဖအမားចောင်းဆရာလုပ်ခဲ့တဲ့ဦးစောဝါခိုရဲ့ယုံကြည်ရာကိုတော့သူယုံကြည်ရာအစီအစဉ်မှာအပြည့်အစုံကြားကြမှာပါခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ် Mobile Financial Services လို့ခေါ်တဲ့ Mobile Phone ကသင့်ငွေကြေးအလွဲအပြောင်းလုပ်တဲ့စနစ်မြန်မာနိုင်ငံမှာတွင်ကျယ်လာရင်တောင်သူလယ်သမားတွေနဲ့အခြေခံလူတန်းစားတွေအတွက်အဆင်ပြေနိုင်တယ်လို့ပဲတိုင်းပြည်စီးပွားရေးဖွံ့ဖြိုးဖို့အတွက်လည်းအထောက်အကူပြုနိုင်တယ်လို့မြန်မာနိုင်ငံမှာဒီစနစ်တွင်ကျယ်စွာအသုံးပြုနိုင်ရေးအတွက်ကူညီလှုပ်ဆောင်ပေးနေသူတို့ဖြစ်တဲ့ဒေါ်ပွင့်ထွန်းကပြောပါရယ်လက်ရှိမှာမြန်မာနိုင်ငံကဘဏ်တချို့နဲ့ Mobile Phone Company တွေအကြား Mobile Financial Services ရှိနေပြီးဖြစ်ပေမဲ့လို့လည်းတွင်တွင်ကျယ်ကျယ်အသုံးမပြုနိုင်နေပဲဖြစ်နေတာပါဒေါ်ပွင့်ထွန်းကိုဆက်သွယ်မေးမြန်းပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါရယ်ရှင်
Mobile service ကဟိုအမားတို့ပြောထားတာကတော့ဒီဟိုပေါ့နော်ဆင်းရဲနှောပါသူတွေကိုဥအတွက်ဦးစားပေးလုပ်တယ်ဆိုတဲ့ပုံစံမျိုးဖြစ်မယ်ထင်တယ်အဲ့လိုလားခင်ဗျာ
ကျမဒီ company တွေနဲ့အလုပ်လုပ်တာမဟုတ်ဘူးပေါ့နော်ကျမဒီစနစ် Mobile Digital Financial Services စနစ်မြန်မာပြည်မှာပေါ်အောင်နောက်ဘက်ကနေပြီးတော့ကူကြီးပြီးတော့တည်ထွင်ပေးရလို့ပေါ့နော်ဒီစနစ်ကအဓိကကျတာ regulation ဒီကျတာဒါပေမဲ့ကျမဒီ company လုံးနဲ့လုံးလုံးတာမဟုတ်ပါတော့ကျွန်မဆက်သွယ်ကုမ္ပဏီနဲ့လည်းလုံးမဟုတ်ဒါနဲ့ကျွန်မကဒါအတိုင်းပြီကိုတက်တဲ့ဘက်ကနေပြီးတော့တက်တလန်ကိုအချိုးပြရဲ့အနေနဲ့ဒါကူညီပေးတာဟဲ့
ဟုတ်ကဲ့ခင်ဗျာ
ဟိုဟာကမြန်မာပြည်အတွက်ကတကယ်လိုအပ်တဲ့ဟာကကျွန်မလည်းနေဒီမှာကြီးတဲ့လူဆိုတော့နေဒီမှာဆိုလို့ရှိရင်ဟိုလမ်းဘာဆက်သွယ်ရေးကလည်းအရန်ဆိုးရယ်ဟဲ့အဲ့တော့တောင်သူလယ်သမားတွေအထူးသဖြင့်ဟိုဆွေရဲ့အစင်းရဲ့နွန်ပါလူတွေဆိုတော့မြန်မာ access to finance မရှိကြဘူးမြန်မာပြည်မှာကလေအတော်တော်များများလို့ရှင်တို့အဲစိုက်ဘာကနေပြီးတော့တနည်းကိုတစ်ခါပတ်စံချီရတာအဲချီတဲ့ပတ်စံကိုရောက်ဖို့အတွက်ကိုရဖို့အတွက်ကိုသူအခီးဝေးသွားရတယ်ပြန်ပေါ်တန်းစီရတယ်တန်းစီရပြီးတော့မြို့တွေကဘန်နီကိုရောက်တယ်ဆိုလို့ရှိရင်လည်းအဲဘန်နီမှာဒါတရက်နဲ့မပြီးနှစ်ရက်နဲ့ပြီးတစ်ခါအဲခီးစည်းကလည်းနည်းနည်းတော့တော့ကုန်တဲ့ပတ်စံမဟုတ်ဘူးတချို့တောင်းတူလည်းဓမ္မရဆိုလို့ရှိရင်ရမယ်ပတ်စံချီရပတ်စံတစ်ပင်ခီးစည်းကလည်းတပေါင်းကျော်ကုန်တယ်ပြီးတော့ပေးလိုက်လို့ရှိရင်ချီးတဲ့ပစံတရာမှာဆိုလို့ရှိရင်တို့လက်ထက်ကို90ရာခိုင်နှုန်းလောက်ပဲကျတယ်အဲ့တော့ကျွန်မအဲဒီတောင်သူသမားတွေရဲ့ဘဝကိုကိုတကယ်ကိုပြောင်းလဲစေခြင်းနဲ့စိတ်နဲ့ဒီဟာကိုမြန်မာပြည်မှာဒီလိုမျိုး Mobile Financial Services နဲ့ပေါ်လာအောင်ဆိုပြီးကျွန်မတို့ရဲ့အစိုးရတွေကိုလည်းအကြံပေးပြီးတော့တိုက်တွန်းနေတာပေါ့နော
်ဟုတ်ကဲ့အဲ့တော့အခုဒါဆိုလို့ရှိရင်တော့ဟိုလက်ရှိအနေအထားမှာကသူကဒီဟို software ကို develop လုပ်နေတာလားဒါမှမဟုတ်လေဒီ application လူတွေများရှိပြီးသား application လူတွေကြားလဲကျေကျေပြန်ပြန်ရအောင်လုပ်နေတာလားဘယ်လိုမျိုးဘယ်အဆင့်မှာရောက်နေဘယ်အဆင့်မှာလုပ်နေပါသလဲခင်ဗျဟိ
ုမှာအခုဆိုလို့ရှိရင်မြန်မာပြည်မှာကဟိုဆက်သွယ်ရေး company လေးခုမှာက3ခုက active ဖြစ်နေပြီအခုက MPT ရဲ့ Telenor ရဲ့ Ooredoo ရဲ့3 company ရှိနေပြီအဲ3 company တွေမှာဆိုလို့ရှိရင် Telenor ကဆိုလို့ရှိရင်အခုမြန်မာပြည်မှာဒီ Mobile Financial Services စနစ်ကိုသူ offer လုပ်နေပြီ Wave Money ဆိုတဲ့ brand name နဲ့နော်ဟိုမှာကျတော့ Ooredoo ဆိုလို့ရှိရင်လည်းအခုမကြာခင်တလအတွင်းမှာပဲသူတို့အဲ Central Bank ကပဟိုပန်းနေပြီးတော့ license ရရချင်းရောသူတို့က Mobile Financial Services ခွင့်ပြုရမယ်အဲ့ဆိုလို့ရှိရင်မြန်မာပြည်မှာဒီဆက်သွယ်ရေးကုမ္ပဏီ MPT လည်းနောက်လာတော့အဲ့တော့ဒီကုမ္ပဏီတွေကနေမယ်ဒီလိုယုံရတဲ့ကုမ္ပဏီဆက်သွယ်ရေးကုမ္ပဏီဆိုတာ New Line ရွာတိုင်းစီကို ยาวอ่อนวิ่งสั่งผู้เป็นในในคอมมูนิตี้กูกูเรียนว่าโมบายเฟนเนชั่นเซอร์วิสส์ลูกสาวในยูสเรียหาจะมาที่หาเนี่ยตัวเนี่ยคือว่าโอ้ปีนี้อะดีโมบายเฟนเนชั่นเซอร์วิสส์ตรงลูกเชนตัวรูปว่าเปลี่ยนในในสเรลูเรียว่ากูเรียนว่าโมบายเฟนเนชั่นเซอร์วิสส์สุดๆตัวบาลเลสอะมาปีเดียวมาจ้าวเดียวปีละสุดยอดอันนี้เนี่ยแหละสุดยอดก็ถ้าเกิดวิ่งสั่งผู้ลูกเนี่ยสูงเชนตั้งตั้งนี้ดีได้เลยถ้าเกิดที่ยาวปีละถ้าเกิดตัวรู
ဟုတ်ကဲ့ခင်ဗျအဲ့ဒါကြောင့်ကျွန်မအခုလောလောဆယ်ကတော့ဟိုဒီ education ကိုလုံးဝ focus လုပ်ပြီးတော့တိုက်ခေါ်နေပါတယ်ဟုတ်ကဲ့ခင်ဗျအဲ့ဒါဆိုလို့ကျင်တာကတော့လက်သမားတွေမလိုအပ်တဲ့ကွန်ကြားစိတ်တွေမကုန်အောင်တက်တာနေနေသူတို့နဲ့သူတို့ကိုဒါသူတို့ရမယ်ပတ်စံကိုပဲမိုဘိုင်းနဲ့တစင်းလွှဲပြလိုက်တယ်ဆိုရင်အချိန်လဲကုန်တက်တာမယ်သူတို့ကွန်ကြားစိတ်တွေလည်းတက်တာမယ်အများကြီးချွေတာမိ
nengan tsa nengan ni a myai le la da ga a ran ba twei ya le so ro mobile financial services ko tong ne nengan ni ga ho transparency po mya la de ho la sa lai lai yu mu ga ko ne twa de shin bu lo so mobile financial services na tong ne so lo shin ye ja re ya ni pyo lai yu ho le ma shi daw phit kwa de lai yu lo me ya au phit kwa de a ro la pe ya lai yu mu ho le jama dai ni ma ne twa de
ဒီဟာကိုအဓိကထားပြီးတော့တကယ်တိုက်တွန်းနေပါတယ်ကျွန်တော်တို့တိတိကျကျအခုဒီမိုဘိုင်းဆာဗစ်ကိုအသုံးပြုတာဆိုလို့ရှိရင်အထူးသဖြင့်အာဖရိကမှာဆိုတော်တော်လေးကျယ်ကျယ်ပြန့်ပြန့်လူတွေကလူတိုင်းနှိပါးလောက်နှိပါးသူတို့သုံးနေကြတယ်အလုပ်ဖြစ်တယ်ကွန်ကြားစိတ်တက်တာလဲဆိုပြီးတော့တွင်းတွင်းကျယ်ကျယ်သုံးနေကြတယ်တခြားထုံးနှီးလောက်အောင်အာရှနိုင်ငံတွေမှာလည်းသုံးနေကြတယ်ဆိုတော့ကြာတော့ဘ
Johnny, check Lama Sanity, credit card Sanity, or Domain, Jao Jovio, mobile financial services, Domia, Dangiale, allow go leapfrog look at Locora, but not the girl leapfrog look for nine day, a chain or shimmy, so a jama, the game, Yama Vida Viloma, Sadway, Gonyakale, Galenia, Romino, Yawney, Nay, Mala Yawney, Banarum Yawney, Aero, Banim Yawney, to do the Sadway community at Sadway Gonyate. โอ้พี่รอโอ้บาเลยมีที่ก็เวเรเนียเลยเนียที่มาเลยยาวเลยเออมีที่ก็เวเรดูเลเซียเนี่ยพี่รอกูตัดเกี่ยวต้องพี่รอโมบายวอลเล็ตเห็นมาบ้างเนาะโฟนเห็นมาโมบายวอลเล็ตเห็นมามีอะไรมีที่ทำให้สูงสูงดาลูเรียอีเนมาช่วยลูเรียตัวกูเลยว้าวเดี๋ยวเปลี่ยนเลยตัวเองจริงจริงได้เลยสุดจังมาเราเดี๋ยวได้ตัวมาเลยแต่ว่าแอฟริกาแต่กันยังไงเนี่ยชีเมตุสินจังมาแทนซาเนียว่าที่จะทำต่อ เขามีมาบีเอมือบ้านฟินแลนเชียลเซอร์วิสส์กรุ๊ปชิบาลาของจะมาเล่าท่าว่าเลยแต่ทุกเรื่องส่วนจะมาแต่เจ้าเนี่ยก็ลงเงินเนี่ยเนี่ยบางสิ่งนี้นี่นะบ้านเนาะคนเนี่ยเสนอเราว่าที่ตัวเองเนี่ยจะมาไอ้เราอะไรตัวเราบ้างอะไรตัวเราเนี่ยโอ้บาร์ตัวเยอะเลยส่วนไอ้มามือบ้านฟินแลนเชียลเซอร์วิสส์ไอ้ชิ้นนี้ซาบิโรเอ็มบีซาบิโรอีซาฟริกามาซาบิจิทูเนชิมาเนี่ยมาชีเรียนอยู่ตรงนี้ทุกเรื่องบอกว่าการลงว่าเจ้าเนี่ยต อะไรจังจะมาเลยเนี่ยมาพิมาชีเลยโอ้เนี่ยมาจะมาเนี่ยดูจริงจริงแก่เลยอารมณ์เลยดิลมิโอเสนอเคลียร์ทุกอย่างเนี่ยมาพิมาพอเปล่าเลยดิสโลชินแต่ตอนนี้ตัดยีลงโอ้กันเนี่ยกลัวอะไรตัวเล็กๆไปไหมตอนนี้ตัดยีลงว่าลงว่าสักสักที่เชื่อสักที่ตัวเราเปล่าเลยเชื่อไปแล้วสโลชินเนี่ยยังคงลมิโอมิโอเดนเนี่ย
ရှိတဲ့ရင်ပတ်မှာတော့မိုဘိုင်းဖိုင်နန်ရှယ်ဆာဗစ်စ်အလင်းအမြန်ပေါ်ထွန်းလာရင်မှမြန်မာအစိုးရကဘယ်လိုအခန်းကဏ္ဍကနေပါဝင်နေတယ်လဲဆိုတာကိုသင်ပြပေးတော့မှာဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းအစီအစဉ်နဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင်
ရရှိမှာခင်ဗျာမြန်မာနိုင်ငံမှာတက္ကသိုလ်ဝန်ထမ်းဆယ်တန်းဆာမွေးပွဲအောင်စည်းရင်းတွေထွက်လို့ပျော်တဲ့သူတွေပျော်နေကြသလိုအမှတ်မကောင်းလို့ကိုကိုကိုအဆုံးစီရင်တဲ့သူတွေတောင်ရှိတယ်ဆိုတဲ့သတင်းတွေလည်းကြားနေရပါတယ်မြန်မာနိုင်ငံရဲ့ပညာရေးစနစ်မှာဆယ်တန်းဆာမွေးပွဲကဘဝတစ်ခုလုံးအတွက်အဆုံးအဖြတ်ပေးနေစေလားဂုံတူးတွေနဲ့အောင်တဲ့သူတွေရောအမှတ်ကောင်းမှတက်ရတဲ့တက္ကသိုလ VOA အင်္ဂါညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။တော်ရရှင်နေနေနဲ့ကိုယ့်ရဲ့သဘောထားအမြင်တွေကိုပဲဖြစ်ဖြစ်အတွေ့အကြုံတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ် 1-32-38-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ကြပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါညတိုင်းရလေးလိုက်အစီအစဉ်ကကြိုဆိုပါရခင်ဗျာ
။ VOA American အတန်ရတိုင်းရလေးလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနက်ဖြန်အင်္ဂါနေ့ည9နာရီတိုင်းလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ Blogger ပြောသမျှအစီအစဉ်ရဲ့အလဲပါ။ဥရောပကအကြီးအကျယ်ဆုံးနှီးပညာဆွေးနွေးပွဲကြီး Republica မှာဒီနှစ် Love Out Loud ဆိုတဲ့ကောင်းစဉ်နဲ့ကျင်းပခဲ့ပါရယ်။ Online ပေါ်မှာအမုန်းပွားစေတဲ့အကြောင်းတွေရေးသားဖြန့်ဝေနေကြတာကိုဘယ်လိုတံပြန်ကြမလဲလို့ဦးစားပေးဆွေးနွေးကြတဲ့ညီလာခံအကြောင်းကိုမဆူမြတ်မွန်က Blogger ပြောသမျှအစီအစဉ်မှာပြောပြပါလိမ့်မယ်ရှင်။
တဲ့မားရဲ့သတင်းအတူရောင်တွေရဲ့ပြဿနာတကဘာလုံးမှာတဖြည်းဖြည်းပိုကြီးလာနေတာတော့သိကြတဲ့ကိုသားညုံရဲ့အထူးသဖြင့်လူမှုကွန်ရက်တွေပေါ်မှာအဆိုးဆုံးပဲ
တခြားမကြည့်နဲ့မြန်မာနိုင်ငံရဲ့ဆိုင်ရာသတင်းတွေကိုပဲကြည့်လေးမဆွေးမြမွေထူးထူးခြားခြားဖြစ်ပျက်တခုဖြစ်ပြီးဆိုတာနဲ့ Facebook ပေါ်မှာဟုတ်တယ်လို့နဲ့ပုံမှားရိုက်တဲ့ရေးသားတွေတချို့ဆိုရင်ဓာတ်ပုံတွေတော့မှပါသေးတယ်သတင်းတူတွေချက်ချင်းတက်လာတာတွေ့နေရတယ်မဟုတ်လားဗျ
ပြဿနာကရည်ပဲချက်နဲ့ကိုတမင်သတင်းမှဖြန့်နေကြတဲ့သူမျိုးတွေရှိနေတော့ဘာဖြစ်တာလဲဆိုတာကိုသတင်းသမားတွေကအတိအကျစုံစမ်းနေတဲ့အချိန်မှာသူတို့ကသတင်းမှတွေကိုအရင်ဖြန့်လိုက်ကြပြီးတချို့သတင်းတူတွေကဖတ်လိုက်တာနဲ့ဟုတ်ရဲ့လားလို့ပြန်စဉ်းစားစရာမျိုးဖြစ်ပေမဲ့တချို့ကျတော့တကယ်ကိုယုံကြည်အောင်လို့အမှားနဲ့အမှန်ရောထားလိုက်တာမျိုးတွေလည်းတွေ့ရတယ်ရှင
်အများပြည်သူအနေနဲ့အဲ့လိုမျိုးရေးသားတွေတွေ့ပြီးတော့ချက်ချင်းမယုံလိုက်ဖို့သတင်းမှတွေကိုထပ်စစ်မဖြန့်လိုက်ဖို့ပဲရေးကြည့်တယ်ဗျအထူးသဖြင့်ကအမုန်းစကားတွေမဖြန့်မိအောင်သတိထားသင့်ကြတာပေါ့ဗျာ
အဲ့ဒါကြောင့်ဒီအင်တာနက်ပေါ်မှာမြစ်တာတရားတွေဖြန့်ဖို့လိုနေပြီလို့ဆိုပြီးတော့ဂျာမနီမှာမေလဒုတိယပတ်ထဲလုပ်ခဲ့တဲ့ Republic ကဆိုတဲ့နည်းပညာညီလာခံကြီးကို Love Out Loud ဆိုတဲ့စောင်ပုံးနဲ့လုပ်ခဲ့တာရှင့် Republic ဆိုတာကဒီဥရောပမှာလုပ်တဲ့နည်းပညာဆိုင်ရာပွဲတွေထဲမှာအကြီးအကျယ်ဆုံးပဲ online ပေါ်မှာအမုန်းစကားတွေသတင်းမှားတွေဖြန့်နေကြသူတွေကိုတွန်းလှန်ကြဖို့အချိန်တန်နေပြီလို့ဆိုပြီးတော့ဒီ10နှစ်ပြည့်တဲ့ဒီနှစ်ပွဲမှာဒီပြဿနာဘယ်လိုဖြေရှင်းမလဲဆိုတာအဓိကအသားပေးဆွေးနွေးခဲ့ကြတယ်လေ Republic က Digital Festival ညီလာခံကိုစီစဉ်လုပ်ခဲ့တဲ့သူတွေကတယောက်ဖြစ်တဲ့ Andres Gehart ကအခုနှစ်ပွဲနဲ့ပတ်သက်ပြီးတော့အခုလိုရှင်းပြပါတယ
် Well after 10 years of Republic we thought that we should take a step back and have a look where we started and it was much more positive in the internet
Republic ညီလာခံကိုလှုပ်လာတာ10နှစ်ရှိခဲ့ပြီဆိုတော့ကျွန်တော်တို့စားခဲ့တဲ့အခြေအနေကိုပြန်ပြောင်းကြည့်တဲ့လို့စဉ်းစားမိပါတယ်လွန်ခဲ့တဲ့10နှစ်ကဆိုအင်တာနက်နဲ့ပတ်သက်ရင်အားတက်စရာတွေကြီးပါနည်းပညာတွေအကြောင်းနဲ့နောက်ပါတွေပြောင်းလဲတိုးတက်လာနိုင်တယ်လဲဆိုတာကိုဆွေးနွေးခဲ့ကြတာပါအခုကြတော့အမုန်းစကားတွေအနုလက္ခဏာဆောင်နေတဲ့ကိစ္စတွေလို့စိုးရိုးဖြစ်တဲ့အကြောင်းတွေနဲ့ပတ်သက်ပြီးပြောနေကြပါတယ်ဒါကြောင့်ကောင်းအောင်လုပ်နေတဲ့ကိစ္စတွေလည်းအများကြီးရှိနေပါသေးတယ်နောင်လဲရှိနေပါပါဆိုတာကိုပြောပြကြရအောင်ဆိုပြီးအဲ့ဒီကိစ္စတွေကိုဒီနှစ်မှာအသားပေးခဲ့တာပါ Love Out Loud ဆိုတဲ့ဆောင်မုတ်ကိုလူတိုင်းနားလည်နိုင်ကြမယ်ယူဆပြီးရွေးပစ်ခဲ့တာပါ
ဘာလီမြို့မှာ2008ခုနှစ်ကစပြီးတော့နှစ်တိုင်းကျင်းပလာတဲ့ညီလာခံကိုစခဲ့တော့ကတော့ကဘာတဝမ်းမှာဒီ digital နည်းပညာနဲ့ပတ်သက်လို့ဘာတွေပြောင်းလဲတိုးတက်နေတယ်လဲဆိုတာကိုနည်းပညာ blogger တွေစုပြီးဆွေးနွေးခဲ့ကြတဲ့ဆွေးနွေးပွဲလေးပါအခုကတော့ဒီနည်းပညာဆိုင်ရာကျွမ်းကျင်သူတွေနည်းပညာလွတ်လပ်ခွင့်လှုပ်ရှားနေတဲ့သူတွေစုဦးတီထွင်လုပ်ငန်းရှင်တွေသတင်းတောက်တွေလူမှုကွန်ရက်လုပ်ငန်းတွေအပြင်ဟက်ကာရီတောင်တက်ကြတဲ့ညီလာခံကြီးဖြစ်နေပါပြီဒီနှစ်မှာဆိုရင်စုစုပေါင်းညီလာခံတက်တဲ့သူ 8,000 လောက်ရှိတယ်လို့ပွဲစီစဉ်သူတွေကပြောတာပဲ
ဆွေးနွေးကြတဲ့အကြောင်းအရာတွေကလည်း online ပေါ်မှာခေတ်စားနေတဲ့အကြောင်းတွေကနေဖန်တီးတီထွင်မှုအသစ်တွေအကြောင်း internet ကွန်ရက်နဲ့ဆိုင်တဲ့နည်းပညာတွေအကြောင်း digital ပိုင်းဆိုင်ရာစမ်းသပ်မှုတွေအကြောင်းကနေပြီးတော့ online ကိုအသုံးချပြီးတော့နိုင်ငံရေးလှုပ်နေတဲ့အကြောင်းတွေအထိကိုကြည်ကြည်ပြန့်ပြန့်ဆွေးနွေးခဲ့ကြတယ်ဗျ
ကိုသားညုံပြောသလိုပဲ net politics online marketing network technology digital society pop culture စတဲ့ခေါင်းစဉ်တိုင်းမှာသတင်းမှားပြဿနာတွေကရှိနေတော့အဲ့ဓာတွေကိုဘယ်လိုတိုက်ဖြတ်ကြမလဲဆိုတာအဓိကအာရုံစိုက်ဆွေးနွေးစရာဖြစ်ခဲ့တာပဲရှင
် That's why we're here to discuss it the situation how we came in here that
လူမျိုးအသားအရောင်ဘာသာခွဲခြားမှုလက်ရာစွန်းအမြင်တွေခွဲခြားတဲ့အမြင်တွေနဲ့တချို့သူတွေကိုဘေးဖယ်ထားခြင်းနဲ့လှုပ်ရှားမှုမျိုးကိုအင်တာနက်ပေါ်မှာလုပ်နေကြတာတွေ့ရတော့ဒါတွေကိုဘယ်လိုတံပြန်ကြမလဲဆိုတာဆွေးနွေးပြောကြဖို့လိုလာပါတယ်ကျွန်တော်တို့အားလုံးဆွေးနွေးအဖြေရှာဖို့လိုအပ်လာပြီလေ
တည်င်းမာရီရဲ့ပြဿနာကိုမိမောင်းထိုးပြတဲ့အနေနဲ့ဒီနီလာကမ်မှာ fake news ဆိုတဲ့နေရာတစ်ခုကိုလည်းဖန်တီးထားပါတယ်။တည်င်းတွေရေးထားတဲ့ကပ်ပြားတွေကိုနေရန်တွေပေါ်မှာချိတ်ထားတဲ့ဘယ်တည်င်းကအမှန်လဲအမှားလဲဆိုတာကိုကပ်ပြားရဲ့တစ်ဖက်မှာအဖြေရေးထားတာရှင့
်။အဲ့ဒီတည်င်းတွေထဲမှာအခုပြင်သစ်ရွေးကောက်ပွဲမှာအနိုင်ရသွားတဲ့ Emmanuel Macron ကပြင်သစ်နိုင်ငံကို Sharia Islam ဥပဒေနဲ့အုပ်ချုပ်သွားမယ်ဆိုတဲ့တည်င်းတူမျိုးလည်းပါတယ်ဗျ။အဲ့ဒီသတင်းတွေကပွဲစီစဉ်သူတွေလောက်ကျန်ရေးပြထားတာတွေမဟုတ်ဘူးတကယ့်ကိုအွန်လိုင်းပေါ်မှာပြီးခဲ့တဲ့နှစ်ထဲပြန့်နှံ့ခဲ့တဲ့သတင်းမှားတွေကိုမိပေါင်းထိုးပြထားတာမဆွေမမွေ
သတင်းတွေအွန်လိုင်းကိုပဲအဓိကထားကြသူတော်တော်များများကတော့အခုလိုမျိုးသတင်းတူသတင်းရောင်တွေသတင်းမှားတွေကိုမကြာခဏတွေ့ရတတ်တယ်လို့ပြောကြရရှင် Republican ညီလာခံကိုလာသူတယောက်ရဲ့အပြောကိုပဲနားထောင်ကြည့်ပ
ါ Relativ viel muss ich sagen also gerade in den sozialen Medien Twitter Facebook
Twitter, Facebook အပြင် Instagram ပေါ်မှာတောင်ဟုတ်တည်အောင်ရောင်ဓာတ်ပုံနေတဲ့သတင်းအမှားတွေတွေ့ရပါတယ်။ဒါပေမဲ့ဘယ်ဟာသတင်းမှားတယ်လဲမှန်တယ်လဲဆိုတာသတိပြုမိလာကြပြီလို့ထင်ပါတယ်။မြင်လိုက်တာနဲ့ခွဲခြားနိုင်တာမျိုးရှိသလိုတခါတလေကြတော့မှန်သလားဆိုတာကိုအချက်အလက်တွေလိုက်ရှာပြီးသိရတာမျိုးတွေရှိပါတယ်။သတင်းပိုင်းနဲ့ပတ်သက်ရင်မှန်ရလားဆိုတာမျိုးပိုပြီးသတိထားလာကြပါတယ
်။သူကတော့သတင်းမှားပြဿနာကိုသိနေလို့သတိထားဖြစ်တာပေါ့ဗျာ။ပုံမှားရိုက်ထားသမျှသတင်းတိုင်းကိုအမှန်လို့ထင်နေကြသူတွေကလည်းအများကြီးရှိနိုင်တယ်။အဲ့ဒါကြောင့်မလို့အားလုံးဝိုင်းတိုက်ဖြတ်နိုင်အောင်လို့ကဏ္ဍသုံးမျိုးခွဲလုပ်ဖို့ရည်ကြီးတယ်ဆိုပြီးတော့ Republican ညီလာခံစီစဉ်သူတွေကပြောကြတာပ
ါ I think there are three topics which are important speak out loud so get your voice be
အလေးထားလုပ်နိုင်မဲ့ကဏ္ဍသုံးမျိုးရှိတယ်လို့ကျွန်တော်ထင်ပါတယ်ကိုယ့်ရဲ့သဘောထားထင်မြင်ချက်ကိုအများသိနိုင်အောင်ထုတ်ဖော်ပြောဖို့လိုပါတယ်ခွဲခြားဆက်ဆံခံရသူတွေကိုကူညီနိုင်အောင်စည်းလုံးမှုရှိဖို့လိုပါတယ်နောက်အတူလက်တွဲပြီးတော့ချိန်ကြောက်မှုတွေကိုဘယ်လိုတုံ့ပြန်ကျော်လွှားကြမလဲဆိုတာကိုစဉ်းစားကြဖို့လိုပါတယ်
online ပေါ်မှာသတင်းဖြန့်ဝေမှုကိုအားပေးဖို့နဲ့သတင်းမှားဖြန့်နေတာတွေတိုက်ဖျက်ရေးအတွက် Google ကုမ္ပဏီကလုပ်နေတဲ့ Digital News Initiative အစီအစဉ်အကြောင်းကိုလည်း Republican ညီလာခံမှလာပြခဲ့သေးရဲ့လी Germany, Austria နဲ့ Switzerland နိုင်ငံတွေကသတင်းထုတ်လုပ်သူတွေနဲ့မဟာဗျူဟာဆက်ဆက်ရေးတာဝန်ခံ Garrett Ripperstein ကသတင်းမှားပြဿနာရှိနေတယ်ဆိုတာလူတိုင်းခေါင်းထဲထည့်ထားတဲ့နဲ့အားလုံးဝိုင်းတိုက်ဖျက်ဖို့လိုနေပါတယ်တဲ့
Ich glaube, dass Fake News ein Problem ist für alle, die in diesem
Digital Platform News ကိုသုံးပြီးသတင်းဖြန့်ဝေနေကြသူတိုင်းသတင်းမှားပြဿနာကိုရင်ဆိုင်နေကြရတယ်လို့ကျွန်တော်ထင်ပါတယ်။သတင်းတောက်တွေ၊ထုတ်ဝေသူတွေ၊ Blogger တွေအပြင်နည်းပညာကုမ္ပဏီတွေအထိသတင်းမှားပြဿနာရှိနေကြပါတယ်။ကျွန်တော်တို့အားလုံးနဲ့သက်ဆိုင်နေတဲ့စိုးရိမ်စရာပြဿနာတစ်ခုလည်းဖြစ်နေပါတယ်။ဒီပြဿနာကိုကြော်လွှားနိုင်အောင်အားလုံးဝိုင်းလုပ်ကြဖို့လိုမယ်ထင်ပါတယ်။
သတင်းမှားတွေသတင်းတူရောင်တွေပြဿနာကအွန်လိုင်းပေါ်မှာရှိနေတာကြာပြီဖြစ်ပေမဲ့2016အမေရိကန်ရွေးကောက်ပွဲကာလမှာတိတိတတ်တာစပြီးတော့ဒီပြဿနာဟာတော်တော်လေးကြီးတဲ့ပြဿနာဖြစ်လာခဲ့ပါတယ်။လှိလျူရှုမထားသင့်တဲ့ပြဿနာဖြစ်လာနေတဲ့အတွက်သတင်းသမားတွေနိုင်ငံရေးသမားတွေနည်းပညာကျွမ်းကျင်သူတွေကအလေးထားကင်တွယ်လာကြတာဖြစ်ပါတယ်ရှင်။မဆုမြတ်မောင်စီစဉ်တင်ဆက်ခဲ့တဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါတယ်။အခုတော့သတင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါအနုပညာလောကကသတင်းတူတူတထွားတွေကိုမအေးတနာကျော်ကစူးစီးတင်ဆက်ထားပါရရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်သတင်းရောင်သတင်းလောမှာတော့ကမ္ဘာဘောလုံးအကျော်မော်ခရစ်စတီယာနိုရော်နယ်ဒိုဘာကြောင့်များစပိန်အစိုးရတရားစွဲတာခံရပါလဲပြီးတော့ Transformer စက်ရုပ်မော်တော်ကားရုပ်ရှင်ဇာတ်ကားတွေရဲ့နောက်ဆုံးရုပ်ရှင်ကားသစ်တရုတ်နိုင်ငံမှာရုံတင်တဲ့အထူးပွဲဒီလိုမျိုးကမ္ဘာတစ်ဝန်းကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူထူထွားတာတွေကိုပြောပြပြီးတော့ Everyone can rock out like a superstar.စပိန်နိုင်ငံရီယယ်မက်ဒရစ်ကလပ်မှာကစားနေတဲ့ကမ္ဘာဘောလုံးအကျော်မော်ခရစ်စတီယာနိုရော်နယ်ဒိုကိုအခေါ်ဆောင်မှုနဲ့စပိန်အစိုးရကတရားစွဲထားပါတယ်။2011ခုနှစ်ကနေ2014ခုနှစ်အတွင်းရော်နယ်ဒိုရဲ့နာမည်ရုပ်ပုံအသုံးပြုခွင့်အတွက်ရရှိတဲ့ဝင်ငွေတွေကဒေါ်လာ16တန်းပိုအခွန်ဆောင်ခဲ့တယ်လို့အစိုးရရှေ့နေတွေကအဆွတ်ဆွဲပြီးတော့အင်္ဂါနေ့ဇွန်လ23ရက်နေ့ကအမှုဖွင့်ခဲ့တာပါ။စပိန်နိုင်ငံထဲမှာမူပိုင်ခွင့်အတွက်ရတဲ့ဝင်ငွေတွေကိုအခွန်ဆောင်နိုင်အောင်လို့ဗြိတိန်မိုင်အခွန်လွတ် Virgin Island ပေါ်မှာ2010ခုနှစ်ကဖွင့်ထားတဲ့ကုမ္ပဏီအတုဘန်စင်းကို Cristiano Ronaldo ကသိရတဲ့အသုံးပြုခဲ့တယ်လို့အစိုးရရှေ့နေရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ Ronaldo ကတော့သူ့အနေနဲ့အခွန်မဆောင်ခဲ့သလိုသူ့ရဲ့ဝင်ငွေတွေကိုဖုံးကွယ်ထားခြင်းလည်းမရှိဘူး။ရည်ရွယ်ချက်ရှိချင်တဲ့ဖုံးထားတာမျိုးလည်းမလုပ်ခဲ့ဘူးလို့သူ့ရဲ့ရှေ့နေတွေကတဆင့်ဆွဆဲချက်တွေကိုအင်္ဂါနေ့ကပဲညှင်းဆန်းသွားပါတယ်။ ပေါ်တူဂီဘောလုံးသမားရော်နယ်ဒိုဟာ2016ခုနှစ်တုန်းကစုစုပေါင်းဝင်ငွေ$93,000,000ရရှိခဲ့တာပါ Forbes Magazine ရဲ့နှစ်စဉ်အချမ်းသာဆုံးသူတွေစီးရင်အရသူကကမ္ဘာမှာဝင်ငွေအများဆုံးရတဲ့အားကစားသမားဖြစ်ပြီးတော့နှစ်နှစ်ဆက်တိုက်ဝင်ငွေအမြင့်ဆုံးရရှိခဲ့ပါတယ်ရှင် Transformer စက်ရုံမော်တော်ကရုပ်ရှင်ဇာတ်ကားရဲ့နောက်ဆုံးဇာတ်ကားအသစ်ကိုတရုတ်နိုင်ငံမှာအထူးပွဲပြသတော့တရုတ်နာမည်ကြီးအမှုပညာရှင်တွေဒီကော်ဇော်နီခင်ခန္ဓာကိုရောက်လာခဲ့ကြပါတယ်Transformers The Last Night အထူးပွဲကိုဂွမ်ဂျုံမြို့ဟိုင်ဆင်ချောင်းရင်းပြင်မှာကျင်းပခဲ့ပါတယ်။ဒီအထူးပွဲကိုဝင်ရောက်ခွင့်ရနိုင်ဖို့အတွက်ပိရိသက်ထောင်းချီလက်မှတ်ဝယ်ယူအားပေးခဲ့ပြီးတော့သူတို့ကြိုက်တဲ့အမှုပညာရှင်တွေကိုတွေ့ရဖို့အတွက်နေပူချက်ချင်းမှာစောင့်စားနေခဲ့ကြပါတယ်။ Transformer ရုပ်ရှင်ကိုရိုက်ကူးတဲ့ Director ကသူဟာသူ့ရဲ့ရုပ်ရှင်ကားတွေဖန်တီးတဲ့နေရာမှာတကွာလုံးကပိရိသက်ကိုသူ့ရဲ့စိတ်ထဲထည့်ပြီးတော့ဖန်တီးပါတယ်။တရုတ်နိုင်ငံမှာ Transformer ရုပ်ရှင်တွေကိုအထူးနှစ်ချိုက်အားပေးတဲ့ပိရိသက်တွေရှိတယ်လို့ပြောတော့ပါတယ်။အဲ့ဒီခန်းနာမှာတော့ရုပ်ရှင်တွေကအဓိကဇက်ဝင်တေးဖြစ်တဲ့ Torches တခြင်းကိုပြန်ပြီးတော့တရုတ်အမှုပညာရှင်ဇောင်းကြီးကတည်ဆူဖျော်ဖြေခဲ့ပါတယ်။ Transformers The Last Night ရုပ်ရှင်ဇာတ်ကားကိုဇွန်လ22ရက်နေ့မှာစပြီးတော့ရုံတင်မှာဖြစ်ပါတယ်ရှင်။American Pop ဆိုတော့ Healthy ရဲ့ Hopeless Founding Kingdom တေးတက်ပြားက Billboard 200ဘေးဘုတ်ရဲ့အကောင်းဆုံးတေးတက်ပြား200ဆင်းမှာနံပါတ်1ဖြစ်နေသူ့ရဲ့တေးတက်ပြားတွေကပထမဆုံးအချိန်စီးရင်ဝင်သွားပါတယ်။ဒါကြောင့်2018ခုနှစ်တွင်ဒီလိုနံပါတ်1 200ကိုစီးရင်ဝင်တဲ့ပထမဆုံးအမျိုးသမီးဆိုတော့ရဲ့ Pop တေးတက်ပြားလည်းဖြစ်သွားတယ်လို့ Nielsen Soundscan ကပြောပါတယ်။The Chainsmokers ရဲ့ပြီးခဲ့တဲ့နှွေရာသီမှာနာမည်အကြီးဆုံးသတင်းတစ်ပုဒ်ဖြစ်တဲ့ Closer သတင်းမှာအဖြစ်သည်ဆိုပြီးရင်လည်းနာမည်ကြီးလာတဲ့ Healthy ဟာသူ့ရဲ့ဒုတိယမြောက် Studio တေးတပြားအတွက်အခုရောင်းချရမှုပေါင်းတသိန်းကျော်သွားပါပြီ။ဒီတက်တဲ့အောင်သတင်းတော်အစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာအစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my
own jet. Take it on the side and brush. အနုပညာလောကကတင်းတူတူထွားရီကိုမအေးတနာကျော်ကစူးစီးတင်ပြသွားတာပါရှင်။အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါကုဒ္ဘမှာတော့ကရင်ပြည်နယ်ဗအံမြို့မှာကြောင်းစရာလုပ်ခဲ့တဲ့ဦးစောဝါခိုကဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင
်။ကျွန်တော်ကတော့ရပ်တီးအကန့်တိုင်းမှာဖွင့်တယ်။တိုင်းရင်းသားလူမျိုးများဖွင့်ပြရေးသိပ်ပံ1969ကနေပြီးတော့1983ခုနှစ်မှာဆင်းပါတယ်။အဓိကကမဖွင့်ပြမတိုးတက်သေးတဲ့ဒေသကတိုင်းရင်သားပေါင်းစုံကိုခေါ်ပြီးတော့ပညာ၃နှစ်တင်ကြပေးပြီးနောက်ဆုံးစတုထနှစ်မှာဆရာဖြစ်တင်နန်းကိုပို့ချတင်ကြပေးပြီးတော့မိမိသက်ဆိုင်ရာဒေသကိုပြန်သွားပြီးဒေသတိုးတက်ဖွင့်ပြရေးလုပ်ငန်းတွေကိုလှုပ်ဆောင်ရမှာဖြစ်ပါတယ်။တဲ့ရောက်အောင်ပြီးခဲ့တဲ့နောက်မှာကရင်ပြည်နယ်ဖန်မြို့မှာတာဝန်ကျခဲ့ပါတယ်။ကျောင်းဆရာအနေနဲ့မူလရန်ပြအလေရန်ပြအထက်တန်းပြလုံဆောင်ခဲ့ပါတယ်ဆယ်နှစ်ကျော်ကြာခဲ့ပါအခုအချိန်မှာအသက်65နှစ်ဖြစ်ပြီးတော့ဖခင်တယောက်အနေနဲ့ကျွန်တော်ဟာမိသားစုရဲ့တာဝန်ကိုကြိုးစားထမ်းဆောင်လုပ်ကိုင်ခဲ့ပါတယ်မိမိနာစာဝင်ငွေနဲ့မိသားစုစားဝတ်နေရေးကိုချိုးချမ်းချေတာတုံ့ဆွဲပြီးတော့တနိုင်မြတ်လုပ်ခဲ့ပါတယ်အဲဒီမှာသာသမီတွေကိုကြောင်းထားပြီးခဲ့တယ်ယူဆပေးခဲ့တယ်ကျောင်းဆရာဆယ်နှစ်လုပ်ပြီးတဲ့နောက်ပိုင်းမှာဥပဒေပွဲရရှိလို့အခွင့်အရေးတာရနဲ့ဥပဒေဝန်ထမ်းဝေဖြစ်တဲ့အခါမှာကျွန်တော်ဟာဥပဒေရရှိတယောက်ဖြစ်ခဲ့ပါတယ်။ဖျားသုံးစုနယ်စပ်မှာတနည်းနီးပါးလှုပ်ဆောင်ပြီးမှရန်ကုန်တိုင်းတွန်တေးမြို့ကိုအပြောင်းအရွှေ့ရခဲ့ပါတယ်။အဲဒီမှာကံကောင်ထောက်မစွာအမေရိကန်ပြည်ထောင်စုကို DV1 program နဲ့မဲပေါက်လို့မှကျွန်တော်အမေရိကန်ပြည်ထောင်စုကိုရောက်ရှိခဲ့ပါတယ်။အဲဒီချိန်မှာကျွန်တော်တယောက်တည်းတန်တန်တည်းမြတ်အလုပ်သုံးခုလုပ်ပြီးတော့မိသားစုတာဝန်ကိုထမ်းဆောင်ခဲ့တဲ့သားတွေသမီးတွေကိုအခြေခံပညာအလေရန်ပညာအထက်တန်းပညာအောင်မြင်ပြီးတော့ကောလိပ်ထိတက်တဲ့အထိကိုကျွန်တော်ပံ့ပိုးပေးခဲ့ပါတယ်အလုပ်လုပ်ပြီးတော့ပြီးမှသမီးသားမိသားစုကိုခေါ်တဲ့အခါမှာကျွန်တော်၈နှစ်၉နှစ်လောက်အလုပ်လုပ်ပြီးမှမိသားစုကဒီနိုင်ငံကိုရောက်လာပါတယ်အဲဒါတော့ဖခင်တယောက်အနေနဲ့ကျွန်တော်ကလှုပ်တဲ့လှုပ်ထိုက်တဲ့အလုပ်တွေကို
ယောက်များစွာကိုကိုရေးကိုလာကိစ္စအလုံးစုံလို့ပြီးတော့မိသားစုတောင်းဝန်ထမ်းဆောင်ခဲ့ပါတယ်။ဟာကင်ကမိသားစုတစုလုံးရဲ့အရေးကိုမိမိစွန်အားကိုကာယစွန်အားညာစွန်အားရှိသလောက်ထမ်းဆောင်လှုပ်ဆောင်ခဲ့တယ်ဦးဆောင်ခဲ့တယ်။နောက်ဆုံးနေ့နဲ့ကျွန်တော်ပြောချင်တာကကျွန်တော်စကောကင်းလူမျိုးပါကျွန်တော်တို့မိဘတွေကျွန်တော်တို့ဆုံးမတာရှိပါတယ်စကောကင်းစကားနဲ့ပဲကျွန်တော်ပြောပါမယ်မိုမီခူပပမီယွာမိမခူမမူလီညာမိပါယွာမပါလီညာစကောကင်းစကားဖြစ်ပါတယ်အဲ့ဒီစကားကိုကျွန်တော်ဘာသာပြန်ပေးမယ်ဆိုလို့ရှင်မိခင်ဒီစေတီပထိုးနဲ့တူပြီးတော့ဖခင်ဒီဖျားနဲ့တူပါတယ်ဒါကြောင့်မလို့တင်တို့လူငယ်လေးတွေဒီဖျားကိုရှိခိုးမယ်ဆိုရင်ဖခင်ကိုအရင်ရှိခိုးပြီးမှဖျားရှိခိုးပါစေတီပထိုးကိုဥချကြတော့ရှိခိုးမယ်ဆိုရင်မိခင်ကိုရှိခိုးကြတော့ပြီးမှမိခင်ကိုဖျားစေတီကိုတွားပြီးတော့ကြတော့ပါဒါကြောင့်မလို့ပြောချင်တာကမြန်မာစကားမှာလက်ရှိရိုးအစိုးနဲ့ယနေ့အထိတုံးနေတာရှိပါတယ်လက်ဦးဆရာမိထိုက်စွာပုပ္ပစရိယမိနင်ဖလို့ပြောပါတယ်ဒါကြောင့်မလို့ကျွန်တော်တို့ရင်ကျေးမှုဓာတ်ထုံတန်းစင်လာအရာမိဘတွေဒီဖျားနဲ့အနန္တောအနန္တငါးပါးဝင်တကိုင်းနဲ့ထာရရဖြစ်လို့မိဘနှစ်ပါးစလုံးဒီအင်တာမအရေးပါတယ်အရေးကြီးတယ်တရိယာမယ်တို့တွေကိုတတ်နိုင်တဲ့လောက်ရှင်းလေပြီးတော့တတ်နိုင်တဲ့ကျေးဇူးမျိုးဆက်ပြီးဖို့တင့်တယ်လို့အမတ်တရားဒါလေးပြောချင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာဖြစ်ပါတယ်။သောတာရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းလာနေညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ VOA ကလည်းအခုထုတ်လွှင့်ပေးခဲ့တဲ့တနအိစအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိလိုင်းတူမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာပါရှင်။အခုတော့ကြာနေသေးတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမခင်ပြည့်တွေကပြောပြပေးပါအောင်။
ဗြိတိန်နိုင်ငံလန်ဒန်မြို့ကဗလီတစ်ခုရဲ့အပြင်ဘက်မှာဒီကနေ့အစောပိုင်းတုန်းကလမ်းသွားလမ်းလာတွေကိုဗန်ကားတစ်စင်းကဝင်တိုက်တာကြောင့်လူဆယောက်ဒဏ်ရာရခဲ့တဲ့ဖြစ်ရပ်ဟာမွတ်စလင်တွေကိုတိုက်ခိုက်တာဖြစ်တယ်ဆိုတာအတော်လေးထင်ရှားတယ်လို့လန်ဒန်မြို့တော်ရဲမင်းကြီးကပြောပါတယ်။စီးရုံတင်ထားတဲ့လူတချို့ရှိနေပြီးတော့အခုတိုက်ခိုက်မှုဟူအကြမ်းဖက်ဝါဒဆွဲလို့ရဖြစ်နေစုံစမ်းစစ်ဆင်နေတဲ့အကြောင်းလန်ဒန်မြို့တော်နဲ့မြို့ဝန်ကျင်ဆိုင်ရာရဲမင်းကြီးခရက်စီဒတစ်ကသတင်းတောက်တွေကိုဒီကနေ့ပြောဆိုတာပါရှင်။ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံခွဲထွက်တဲ့ရှုပ်ထွေးလာတဲ့ဒီလုပ်ငန်းစဉ်တွေစတင်မှုအတွက်ဗြိတိန်နဲ့ဥရောပသမဂ္ဂကကိုယ်စားလှယ်အဖွဲ့တွေ Brussels မြို့မှာဒီနေ့တွေ့ဆုံနေကြပါတယ်။ဥရောပကနေနှုတ်ထွက်မထွက်စရာနဲ့ပတ်သက်ပြီးတော့ဗြိတိန်နိုင်ငံမဲခွဲကြတာမှာဒီနှုတ်ထွက်မဲ့ဘက်ကကက်ပြီးတော့အနိုင်ရပြီးတဲ့နောက်တနည်းအကြာမှာပဲအခုဆွေးနွေးမှုစတင်တာပါ။ဗြိတိန်နဲ့ဥရောပသမဂ္ဂအနေနဲ့သဘောတူညီမှုရပြီးတော့ဒီကျန်တဲ့နိုင်ငံ EU နိုင်ငံကပါလီမန်တွေကနေပြီးတော့အတည်ပြုနိုင်မှုအတွက်2009ခုနှစ်မတ်လကုန်အထိဆွေးနွေးဖို့အချိန်ရမှာဖြစ်ပါတယ်ရှင်။ပြည်ထောင်နိုင်ငံမှာတော့တနင်္ဂနွေနေ့ကကျင်းပတဲ့ဒီဒုတိယနဲ့နောက်ဆုံးကြော်ရွေးကောက်ပွဲမှာလွတ်တော်နေရ60ရာခိုင်နှုန်းကိုပြည်သက်သမ္မတအီမန်နျူအယ်မက်ခရွန်ရဲ့ပါတီနဲ့သူ့ရဲ့မဟာမိတ်တွေကအနိုင်ရလိုက်တာကြောင့်လွတ်တော်မှာအများစုလက်မိုးထားနိုင်တော့မှာဖြစ်ပါတယ်။ဒီလွတ်တော်နေရ989နေရာမှာမက်ခရွန်ရဲ့ဗဟိုဝါဒီ Republic on the Move ပါတီက308နေရာကိုအနိုင်ရလိုက်တာဖြစ်ပြီးတော့မဟာမိတ်မိုဒန်ပါတီက42နေရာကိုအနိုင်ရလိုက်တာဖြစ်ပါတယ်။ဒါသမ္မတတာဝန်စတင်ထမ်းဆောင်တာတစ်လလောက်သာရှိသေးတဲ့မက်ခရွန်အတွက်တိုင်းပြည်တွင်းကတင်းကျပ်တဲ့အလို့သမားဥပဒေတွေနဲ့ရယူရင်းလာနေတဲ့လူမှုဖူလုံရေးစနစ်ပြည်ပြည်ပြားလဲမှုတွေလှုပ်သွားမယ်လို့သူကတိပေးခဲ့တဲ့အတိုင်းရှစ်ဆက်လှုပ်ဆောင်နိုင်မဲ့အခြေအနေပဲဖြစ်ပါရဲ့ရှင်။ကမ္ဘာတဝန်းစစ်ပွဲတွေအကြမ်းဖက်မှုတွေနဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေကြောင့်ပြည်တွင်းအိုးအိမ်ဆုံးခွာထွက်ပြေးရသူတွေနောက်နေဆက်ဖြတ်ကျော်ပြီးတော့ထွက်ပြေးရတဲ့ဒုက္ခသည်တွေရဲ့အရေးအတွက်ဟာအရင်ကတည်းသိသိသာသာပို့ပြီးတော့များလာတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR ကထုတ်ပြန်တဲ့နောက်ဆုံးအစဉ်ကစာမှာဖော်ပြထားပါတယ်။မနေ့ပြန်ဇွန်လ20ရက်နေ့ကျရောက်တဲ့ဒုက္ခသည်နေ့မတိုင်ခင်ဒီနေ့ထုတ်ပြန်တဲ့အစဉ်ကစာထဲမှာကမ္ဘာတဝန်းအိုးအိမ်ဆုံးခွာထွက်ပြေးရသူဦးရေဟာ2016ခုနှစ်ကုန်ကျစရိတ်မှာ65.6%ရှိတယ်လို့ဆိုပါရရှင်။
တရင်ချင်းချက်ကိုမခင်ပြရကကြေညာပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လို့ရင်မှုကမတင်ငီထိုက်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubia El Tayyib ဖြစ်ပါတယ် Pure American အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလမီတာ190ရောကနေဖန်ယူနာဆင်နိုင်ပါတယ်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင် Pure ကိုနားပင်းနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.